Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းမှာတော်ရရှိနေခင်ဗျာ View American တာမြန်မာပိုင်းစီစဉ်က2018ခုနှစ်စက်တင်ဘာလ22ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုစတင်ပြီးတော့ထုတ်လွှင့်ပေးနေပါပြီ။ဒိုင်းလိုမီတာ24 40 51တို့ကနေဖမ်းယူနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်စမိုးရွာခင်ဗျာခုမနက်ခင်းအစီအစဉ်တွေတာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖက်သတင်းတွေကိုဒေါက်ခင်မျိုးသွင်းနဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါ။ထောင်ချထားတဲ့ Radio သတင်းတော်နှစ်ယောက်ကိုပြန်လည်ပေးဖို့ကုလသမဂ္ဂဒေမှုချုပ်ကမြန်မာဆွေရောက်ကိုတောင်းဆိုလိုက်ပါတယ်။ရဝေညာဒုက္ခသည်တွေကိုဘေးကင်းလွန်မြောက်တဲ့နိလန်းနဲ့မြန်မာပြည်ပြန်ပို့ရေးနိလန်းရှာကြရမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တမန်ကြီးကပြောလိုက်ပါတယ်။တခိုင်ရေးမှဆိုးရွားစွာပြစ်မှုကျူးလွန်သူတွေကိုတရားဥပဒေနဲ့အညီအပြစ်ပေးရေးယူဖို့တည်တည်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းကြည့်ရပါမယ်ခင်ဗျာ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေချင်းကြီးညာပြီးနားဆင်ကြရမယ်သတင်းလောင်းတွေမှာဆိုရင်နေပြည်တော်မှာဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံတဲ့ပြည်ထောင်နိုင်ငံသားရေးဝန်ကြီးကဗာမားပြောဆိုလိုက်ပါသေးတယ်။ဝန်ကြီးဂျယ်မီဟန်ဒ်ပြောကြားချက်ကိုထုတ်လွှင့်ပေးမှာပါ။ဒါပြင်မြန်မာအာဏာပိုင်တွေကတရားဝင်ကန့်ကွက်ခဲ့ပြီးတဲ့နောက်ပန်ဆိုင်မြို့နယ်အတွင်းမှာအုတ်တိုင်းလာရောက်ပြီးတော့ကာယာနေတာကိုတရုတ်ဘက်ကရပ်ဆိုင်ထားလိုက်တဲ့အကြောင်းသတင်းလွန်နဲ့တောင်ထဲမြောက်ကိုရီးယားခေါင်းဆောင်တွေရဲ့တွေ့ဆုံမှုပေါ်အမေရိကန်အစိုးရနဲ့ကျွမ်းကျင်သူတွေရဲ့အမြင်သဘောထားအပါအဝင်နိုင်ငံတကာသတင်းတွေကိုလည်းနားဆင်ကြဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးမှာပါ။အခုရုံတော့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ထရီမျိုးတက်တို့ကပြောပြကြပါလိမ့်မယ်ခင
်ဗျာ။ Well, I did talk to her about the importance of speaking out for due process and for justice.
မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဦးနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်မြောက်ကိုရီးယားကပြန်ပို့ပေးထားတဲ့အမေရိကန်တပ်ဖွဲ့ဝင်တွေရဲ့ရုပ်ကြွင်းတွေထည့်ထားတဲ့တစ်တပ်55လုံးကနေအမေရိကန်တပ်ဖွဲ့ဝင်2ဦးကိုဘယ်လူဘဝရီဆိုတာစမ်းစစ်ဖော်ထုတ်နိုင်ပြီလို့သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့မှာ Twitter မှာရေးပါတယ်။သူတို့ကအင်ဒီယားနာပြည်နယ်ဗနောမျိုးကအသက်32နှစ်အရွယ် Charles H. McDaniel နဲ့မြောက်ကာရိုလိုင်းနာပြည်နယ် Nash ခရိုင်ကအသက်19နှစ်အရွယ် William H. Jones တို့ဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်။ဒီသူရဲကောင်းတွေအင်ပြန်ရောက်လာပါပြီ။သူတို့တွေငြိမ်းချမ်းစွာနားဆင်နိုင်ပါပြီ။သူတို့မိသားစုတွေအတွက်လည်းပြည်ဖုံးကားချနိုင်ပြီလို့မျှော်လင့်ပါတယ်ဆိုပြီးသမ္မတထရမ့်က Twitter မှာရေးပါတယ်။ကြာဆုံးတပ်ဖွဲ့ဝင်တွေရုပ်ချင်းတွေကိုပြန်လည်လွှဲပြောင်းရေးကိစ္စဟာဒီကရဇွန်လာစင်ကာပူမှာလုပ်တဲ့သမိုင်းဝင်ထိပ်တီးအစည်းအဝေးတွင်သမ္မတထရမ့်နဲ့ကင်ဂျွန်တို့ကြားရထားတဲ့သဘောတူညီချက်တစ်ခုဖြစ်ပါတယ်။1950-53ကိုရီးယားစစ်ပွဲတွင်အမေရိကန်တပ်ဖွဲ့ဝင် 36,000 ကျော်ဆုံးပြီး 9,686 ယောက်ပျောက်ဆုံးသွားပြီးတော့ရုပ်ကြွင်း 9,300 ဟာမြောက်ကိုရီးယားမှာရှိနေမယ်လို့ယူဆထားတာပါ။စင်ကာပူထိပ်တီးအစည်းအဝေးဖြစ်အောင်အဓိကဂျားဝင်စီစဉ်ပေးခဲ့သူတောင်ကိုရီးယားသမ္မတမွန်ဂျေအင်ကတော့ပျုံယမ်းမှာကင်ဂျွန်နဲ့3ရက်ကြာထိပ်တီးအစည်းအဝေးပြီးကြာသပတေးနေ့ကတောင်ကိုရီးယားကိုပြန်ရောက်သွားပါပြီ။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုမြောက်ကိုရီးယားကိုလာဖို့ကင်ဂျွန်အုန်းကသမ္မတမွန်ဂျေအင်ကနေတဆင့်ဖိတ်လိုက်ပါတယ်။သမ္မတထရမ့်အတွက်ကင်ဂျွန်ပါလိုက်တဲ့သတင်းစကားကိုလည်းမကြခင်ကျင်းပမဲ့ကုလသမဂ္ဂထူထောင်ချက်လက်ခံတက်ဖို့နယူးယောက်ကိုလာတဲ့အခါမစ္စတာမွန်းကသမ္မတထရမ့်ကိုကိုယ်တိုင်ပြောမယ်လို့သတင်းတွေမှာဖော်ပြကြပါတယ်
။ရုရှားစီကနေလက်နက်ဝဲပြီးအမေရိကန်ရဲ့ရုရှားပေါ်မှာတန်ခတ်ထားမှုကိုချိုးဖောက်တယ်လို့ပြောဆိုပြီးတရုတ်စစ်တပ်ရဲ့အဖွဲ့တစ်ဖွဲ့ကိုကျတဲ့ပရိနေမှာအမေရိကန်ကအရေးယူလိုက်ပါတယ်။တရုတ်နိုင်ငံရဲ့ကာကွယ်ရေးနည်းပညာဆိုင်ရာကြီးကြပ်တဲ့တရုတ်စစ်တပ်ရဲ့အဖွဲ့တစ်ဖွဲ့ကရုရှားရဲ့အဓိကလက်နက်တင်ပို့ရောင်းချတဲ့ Russo Boron Export Company နဲ့အယောင်းဝယ်လုပ်ခဲ့တဲ့အတွက် American ဘက်ကချက်ချင်းအရေးယူတာဖြစ်ကြောင်း American နိုင်ငံသားရဲ့ဌာနကပြောပါတယ်။တရုတ်ကရုရှားလို့ Sukhoi Su-25 Jet တိုက်လေယာဉ်တွေနဲ့ S-400 မြေပြင်ကနေဝင်းဖြစ်ဒုံးကျည်တွေကိုဝယ်ယူခဲ့တယ်လို့ American နိုင်ငံသားရဲ့ဌာနကပြောပါတယ်။တရုတ်ကအခုလိုဝယ်ယူတာဟာ2019 American ရဲ့ဒဏ်ခတ်အရေးယူမှုဥပဒေကိုချိုးဖောက်တာဖြစ်ပြီးဒီဥပဒေက2016 American သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နှောက်ယှက်မှုတွေချမှတ်ထားတာဖြစ်ပါတယ်။ဒီဥပဒေအရရုရှားရဲ့ကာကွယ်ရေးစနစ်ပစ္စည်းတွေကိုတတိယအဖွဲ့တစ်ဖွဲ့ကငွေတော်များများပေးဝယ်ယူခဲ့ရင်ဒဏ်ခတ်အရေးယူဖို့အတွက်ပြဋ္ဌာန်းထားပါတယ်။အခုလို American ရဲ့အရေးယူမှုဟာရုရှားစစ်လက်နဲ့ဝယ်ယူသူကိုအပြစ်ပေးဖို့အတွက်ချမှတ်ထားတဲ့ American ရဲ့ဒဏ်ခတ်မှုဥပဒေပထမဦးဆုံးသုံးပြုခဲ့တာလည်းဖြစ်ပါတယ်။
ဒီဘက်ကထုတ်လွှင့်နေတဲ့လက်ရှိနိုင်ငံကရေးရသတင်းတွေကိုတရုတ်နိုင်ငံမှာပြသောက်ခွင့်မပြုဘဲပိတ်ပင်မဲ့အလားအလာရှိနေတာကိုတရုတ်ရေဒီယိုနဲ့ရုပ်မြင်သံကြားစီမံခန့်ခွဲရေးအဖွဲ့ကရေးဆွဲထားတဲ့စီကံသတ်မှတ်ချက်မူကြမ်းထဲမှာဖော်ပြထားပါတယ်။အဲဒီမူကြမ်းကို Reuters သတင်းဌာနကကြာသပတေးနေ့မှာရရှိတာဖြစ်ပြီးပြည်တွင်းရုပ်မြင်သံကြားလိုင်းတွေနှမမို့ online video လိုင်းတွေမှာဘယ်လိုအစီအစဉ်တွေပြသောက်ခွင့်ရှိတယ်ဆိုတာကိုကန့်သတ်မဲ့စီကံတွေပါဝင်ပါတယ်။လက်ရှိနိုင်ငံကရေးရအစီအစဉ်တွေကတော့နိုင်ငံတွင်းမှာပြသောက်ခွင့်မပြုဘဲပိတ်ပင်ခံရမယ့်အစီအစဉ်တွေဖြစ်ဖော်ပြထားတာပါ။ဒါအပြင်ကြံကြံတန်တန်ဖြစ်ရဲ့အကြံဖက်ဝါရရာဇဝမှုဖြစ်အောင်လှုံ့ဆော်တဲ့လူမှုတည်ငြိမ်ရေးကိုအန်ဒရယ်ဖြစ်စီတဲ့ဒါမှမဟုတ် အမျိုးသားခံစားချက်အမြင်ကိုထိခိုက်စေတဲ့ပြည်ပကထုတ်လွှင့်ချက်တွေကိုပိတ်ပင်ဖို့လဲစီကံသတ်မှတ်ချက်မူကြမ်းထဲမှာဖော်ပြထားပါတယ်။ဒီထဲမှာရုပ်ရှင်နဲ့ကာတွန်းစကားတွေလည်းပါဝင်ပါတယ်။တရုတ်နိုင်ငံဟာအပြင်းအထန်စင်စါလုပ်တဲ့နေရာမှာထင်ရှားပါတယ်။ website ထောင်ပေါင်းများစွာကိုကြီးကွင်းများပဲပိတ်ပင်ထားတာကြောင့်တရုတ်နိုင်ငံရဲ့မဟာအကာရန်ကြီးလိုတော့မှနာမည်ကျော်နဲ့ခေါ်ဆိုကြပါတယ်။ပြည်ပသတင်းတော်တွေရေးသားဖော်ပြတဲ့သတင်းတွေကြောင့်မကြာခဏဆိုသလိုဖန်ဆီးထိန်းသိမ်းခံရပြီးပရိသတ်အများပြားရှိတဲ့ပြည်တွင်းမီဒီယာအားလုံးကိုလည်းတင်းတင်းကြပ်ကြပ်ထိန်းချုပ်ထားပါတယ်။သတင်းမီဒီယာလွတ်လပ်ခွင့်စောင့်ကြည့်လေ့လာတဲ့ Freedom House အဖွဲ့ကတရုတ်နိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေကို Not Free လွတ်လပ်မှုမရှိတဲ့အစင်မှာသတ်မှတ်ထားပါတယ
်။တရုတ်ရဲ့ငွေကြေးထောက်ပံ့မှုနဲ့လှုပ်ဆောင်နေတဲ့တရုတ်ပါကစ္စတန်နဲ့နိုင်ငံခြားအခြေခံအဆောက်အအုံတွေနဲ့ဆက်မှုဖွံ့ဖြိုးရေးစီမံကိန်းတွေမှာ Saudi Arabia နိုင်ငံကပါပါဝင်ပြီးကြီးမားတဲ့ယင်းနှိမ့်နှံမှုတွေလှုပ်ဖို့တဲ့သဘောတူခဲ့တယ်လို့ပါကစ္စတန်ကကြေညာပါတယ်။ပါကစ္စတန်ဝန်ကြီးချုပ်တဲ့အမရမ်ခန်းဟာဒီသတင်းပတ်တဲ့ရီယက်ကိုတရားဝင်အလဲခီးသွားခြင်းအတွင်းဆော်ရီကောင်းဆောင်နေတဲ့ဇက်တိုက်တွစ်ဆွန်ဆွေးနွေးခဲ့တဲ့နောက်မှာအခုလိုထူးခြားတဲ့တိုးတက်မှုရလာတာဖြစ်ကြောင်းပါကစ္စတန်ပြန်ကြားရေးဝန်ကြီးကပြောပါတယ်။တရုတ်သမ္မတရှီကျင်းပင်ရဲ့BRI ဂဗလန်စီမံကိန်းမှာအစိပ်ပိုင်းတစ်ခုဖြစ်တဲ့တရုတ်ပါကစ္စတန်စီးပွားရေးဇင်းကြံ CPEC အတွက်တရုတ်ကပါကစ္စတန်မှာအမေရိကန်ဒေါ်လာဘီလီယံနဲ့ချီးပြီးရင်းနှီးမြှုပ်နှံနေတာဖြစ်ပါတယ်။ဒီစီးပွားရေးဇင်းကြံမှာပါကစ္စတန်ရဲ့ကုသန်းသွားလာရေးကွင်းရဲ့တိဆောက်ဖို့နဲ့အဆင့်မြင့်ဖို့လျှက်စစ်တရားပိဆိုင်ဦးနဲ့တိဆောက်ဖို့အာရေဗျပင်လယ်ထဲဂွာဒါရေနစ်စကန်တိုးချဲ့ဖို့ပြင်ပါကစ္စတန်ကိုဒေသရင်းဆက်မှုထွန်းကားတဲ့ဗဟိုဌာနဖြစ်လာရေးစွမ်းဆောင်ရည်မြင့်တင်ပေးဖို့စီးပွားရေးဇုန်တွေထူထောင်ဖို့ပါဝင်ပါတယ်။ဒီ CPEC စီးပွားရေးဇင်းကြံဟာတရုတ်ရဲ့ကမ္ဘာလန်စီမံကိန်း BRI မှာတိုးတက်မှုအမြန်ဆုံးနဲ့အောင်မြင်ဆုံးအပိုင်းဖြစ်နေတာပါ။ Saudi Arabia ဟာ CPEC စီးပွားရေးဇင်းကြံအတွက်ရင်းနှီးမြှုပ်နှံမှုလုပ်ဖို့အတွက်အဖိတ်ကြားခံရတဲ့ပထမဆုံးသောတတိယစီးပွားပွဲဖြစ်နေပါတယ
်။ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335၊လိုင်းဒိုမီတာ40 kHz 9483ညာလိုင်းဒိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ဒီဝေကနေတောက်ကြမနေ့ဖက်သတင်းတွေကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။နိုင်ငံတော်လျှို့ဝှက်ချက်အုပ်ဥပဒေကိုချိုးဖောက်တယ်ဆိုတဲ့စွဲချက်နဲ့ထောင်ဒဏ်9နှစ်စီချမှတ်ခံထားရတဲ့ Riders သတင်းတော်နှစ်ယောက်ကိုပြန်လွှတ်ပေးဖို့ကုလသမဂ္ဂအတွင်းမူချုပ်အန်တိုနီယိုဂူတရက်စ်ကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ
် I have to say that I do believe that it is not acceptable to have the journalists of Reuters
တင်းတော့တွေကိုသူတို့လုပ်ငန်းလုပ်တာတွေထောင်ချထားတာဟာလက်ခံနိုင်ပွဲမရှိဘူးလို့ကျွန်တော်တကယ်ပဲယုံကြည်တယ်ဆိုတာပြောဖို့ပြောရပါမယ်အဲ့လိုမဖြစ်သင့်ဘူးဆိုတာကိုကျွန်တော်အလေးနဲ့ယုံကြည်ပြီးအစိုးရအနေနဲ့သူတို့ကိုပြစ်ဒဏ်ကင်းလွတ်ခွင့်ပေးနိုင်ပြီးတော့ဖြစ်နိုင်တယ်များအမြန်ဆုံးပြန်လွှတ်ပေးမယ်လို့ကျွန်တော်မျှော်လင့်ပါတယ် Reuters တင်းတော့တွေဖြစ်တဲ့မျှော်လင့်ပါတယ်လို့ကုလသမဂ္ဂအတွင်းမူကျော်အန်တိုနီယိုဂူဒရက်စ်ကပြောသွားတာပါ Riders တင်တော့တွေဖြစ်တဲ့ကိုဝါလူးနဲ့ကိုကျော်စိုးဦးတို့ဟာရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ဖြစ်ခဲ့တဲ့အခြေအနေတွေကိုသတင်းဆောင်မှရေးသားဖို့အတွက်အသေးစိတ်စုံစမ်းသတင်းလိုက်နေရင်းပြီးခဲ့တဲ့နှစ်ဒီဇင်ဘာလကအဖမ်းခံရတာပါစက်တင်ဘာလ3ရက်နေ့မှာတော့ဗြိတိသျှကိုလိုနီခေတ်ကလေးကပြဋ္ဌာန်းထားတဲ့နိုင်ငံတော်လျှို့ဝှက်ချက်အုပ်ဥပဒေကိုချိုးဖောက်တယ်ဆိုပြီးထောင်ဒဏ်9နှစ်စီချမှတ်ခံထားရပါတယ်ဒီလိုပြစ်ဒဏ်ချမှတ်တဲ့အပေါ်ကုလသမဂ္ဂအပါအဝင်ပြည်တွင်းပြည်ပအလူအခွင့်ရေးနဲ့တည်ထောင်လွှတ်ခွင့်ဆိုင်ရာဖွဲ့စည်းတွေအများအပြားအနောက်နိုင်ငံအစိုးရတွေကပြစ်တင်ဝေဖန်ကြပြီးပြန်လွှတ်ပေးဖို့တောင်းဆိုထားကြပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုယ်တိုင်ကတော့သူတို့ကိုတည်ထောင်တွေမှုလို့ထောင်ချတာမဟုတ်ဘဲဥပဒေချိုးဖောက်လို့သာပြစ်ဒဏ်ချတာဖြစ်တယ်လို့ပြောဆိုထားပါတယ
်။ရိုဟင်ဂျာတွေမြန်မာနိုင်ငံကိုလုံခြုံစိတ်ချစွာပြန်ပို့နိုင်ရင်ဘယ်လိုလုပ်အောင်မယ်ဆိုတာကိုနီးလန်းရှာဖို့အတွက်အခုကျင်းပမဲ့83ချိန်မြောက်ကုလသမဂ္ဂထရီနီလာကန်အတွင်းဝန်ကြီးများအဆင့်ဆွေးနွေးပွဲမှာတင်ပြမှာဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကေဟေလီကပြောကြားလိုက်ပါတယ်။
You know, we've got to figure out how we're going to bring the Rohingyas back to Burma in a way that's safe. I think that I have expressed my
Rohingya တွေမြန်မာနိုင်ငံကိုလုံခြုံစိတ်ချစွာဘယ်လိုပြန်ဖို့လုပ်နိုင်မယ်ဆိုတာကိုကျမတို့နီးလန်းရှာကြရမှာပါ။ Rohingya ပြဿနာအတွက်အစိုးရရဲ့ဆောင်ရွက်ချက်တွေဟာလုံလောက်မှုမရှိဘူးလို့ကျမရဲ့အမြင်ကိုပြောခဲ့ပြီးဖြစ်ပါတယ်။စစ်တပ်ကလည်းသူတို့မှာတာဝန်ရှိတယ်ဆိုတာကိုလက်ခံမယ်လို့ကျမမထင်ပါဘူး။သတင်းတောက်တွေကိုဖမ်းဆီးထောင်ချခဲ့တယ်ဆိုတဲ့ကိစ္စကိုလည်းဒွန်ဆန်းစုကြည်ကမူအဖြစ်လက်ခံထားတာကလည်းတကယ့်ပြဿနာပါ။ဒါကြောင့်ကျမတို့မှာလုံလုံးဆယ်မှာတော့မြန်မာနိုင်ငံနဲ့ဆက်သွယ်မှုဆိုင်ရာပြဿနာရှိနေပါတယ်။သူတို့ပြောတာတွေကို ဘသူကမှနားမလဲတယ်လို့ကျမတို့ပြောတာတွေကိုလည်းသူတို့ကမကြားကြပါဘူးလို့တမ္မကြီးကပြောသွားတာပါအခုချင်းပါမယ်ကုလသမဂ္ဂထရီနီလာကမှအမေရိကန်ဘက်ကဦးစားပေးဆွေးနွေးမယ်အကြောင်းအရာတွေကိုချက်တပရီနီကသတင်းတောက်တွေကိုတမ္မကြီးဟယ်လီကပြောကြားခဲ့တာဖြစ်ပြီးအခုချိန်ကရိုညာအရေးကထိတ်တန့်အရေးတစ်ခုဖြစ်နေတယ်လို့ဆိုပါတယ်ဒါအပြင်ဗြိတိန်နိုင်ငံကကမကထလုပ်မယ်ဝန်ကြီးများအဆင့်ဆွေးနွေးပွဲကိုသူတက်အောင်မှာဖြစ်ကြောင်းနဲ့ဒီဆွေးနွေးပွဲဟာရိုညာရဲ့အခြေအနေနဲ့ဘာတွေလှုပ်ဆောင်ကြမယ်ဆိုတာကိုဆွေးနွေးမှာဖြစ်ကြောင်းလည်းပြောပါတယ်ဒီဆွေးနွေးပွဲကိုနိုင်ငံတကာကကုလသမဂ္ဂဆိုင်ရာတခြားသံမကြီးတွေလည်းတက်ရောက်ကြမှာဖြစ်ပါတယ
်မြန်မာနိုင်ငံကိုနှင်းကြော်လာရောက်သွားတဲ့ပြည်ထောင်နိုင်ငံသားရဲ့ဝန်ကြီးဂျယ်ရမီဟန်တ်ကဇကန်ရေးနဲ့ပတ်သက်ပြီးဆိုးရွားရက်စက်တဲ့လူရဲ့ကျူးလွန်သူတွေကိုတရားဥပဒေနဲ့အညီအရေးယူအပြစ်ပေးဖို့နဲ့အဲ့ဒီလိုဖြစ်မလာဘူးဆိုရင်နိုင်ငံကရာစုတရားခွန်ရုံး ICC မှာလွှဲပြောင်းစစ်ဆေးတာအပါအဝင်လုံဆောင်နိုင်တဲ့တခြားနည်းလမ်းတွေကိုရှာဖွေရမယ်လို့သူခီးစဉ်အဆုံးသတ်ဂျတာပရီနီမှာပြောသွားပါတယ်ဘူဒူးနေကမြန်မာနိုင်ငံကိုရောက်လာတဲ့မစ္စတာဟန်တ်ဟာဂျတာပရီနီတို့ကဇကန်ပြည်နယ်မြောက်ပိုင်းကိုသွားပြီးဒေသခံမွတ်စလင်တွေနဲ့တွေ့ဆုံပါတယ်။အရင်နောက်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်ခံရေးမြန်မာအစိုးရကလှုံ့ဆော်ထားတာတွေကိုကြည့်ရှုပါတယ်။ညနေပိုင်းမှာတော့နေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံပြီးလူ့အခွင့်အရေးချိုးဖောက်မှုကျူးလွန်သူတွေကိုတရားဥပဒေနဲ့အညီအရေးယူအပြစ်ပေးပြီးတာဝန်ခံမှုရှိအောင်လုပ်ဖို့ကိစ္စနဲ့ရိုက်ဒါသတင်းတောက်တွေကိုထောင်ဒဏ်ချမှတ်ထားတဲ့ကိစ္စတွေကိုဆွေးနွေးပြောဆိုပါတယ်။ပြည်ထောင်စုကမြန်မာနိုင်ငံဆိုင်ရာသူတို့ရဲ့မူဝါဒကိုပြန်သုံးသပ်နေချိန်မှာဝန်ကြီးဟန့်မြန်မာနိုင်ငံကိုလာရောက်တာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစည်းအဝေးထွက်ထားပြီးချိန် ICC မှာတင်ပြီးစစ်ဆေးဖို့ပြည်တွင်လွှတ်တော်အမတ်တရားကျော်ကတောင်းဆိုထားချိန်တွင်လည်းတိုက်ဆိုင်နေပါတယ်။ဒီအကြောင်းသတင်းလွှာကိုသတင်းတွင်ပြီးမှထုတ်လွှင့်မှုရှိပါတယ်ခင်ဗျာ
။ American Pierce နဲ့ Nebraska ပြည်နယ် Omaha မြို့ကဒုက္ခသည်တွေအတွက်ပေးထားတဲ့တိုက်ခန်းတွဲတွေဟာတန့်ရှင်းမှုမရှိဘဲအခြေအနေသိပ်ဆိုးနေတဲ့အတွက်အဲ့ဒီမှာနေတဲ့ဒုက္ခသည်900လောက်ကိုနေရာသစ်ပြောင်းနှံရေးလူမှုဝန်ဆောင်ရေးအဖွဲ့တွေကစူးစမ်းနေပါတယ်။ Omaha မြောက်ပိုင်းမှာရှိတဲ့တိုက်ခန်းတွဲတွေဟာဂျဘိုးတွေ၊တန်းတွေ၊ကြွက်တွေရှိနေတဲ့အပြင်ဓာတ်ငွေလိုင်းတွေပေါက်နေပြီးယောဂဖြစ်စေတဲ့မှုတွေကတ်နေတယ်လို့တိုက်ခန်းတွေမှာနေထိုင်သူ100လောက်ကတိုင်တန်းတဲ့အတွက် Omaha အင်ယာစစ်ဆေးရာရှိတွေကချက်တပရီနေမှာ Yale Park တိုက်ခန်းတွဲတွေကိုဝင်ရောက်စစ်ဆေးခဲ့တာဖြစ်ပါတယ်။ဒီတိုက်ခန်းတွေမှာမြန်မာဒုက္ခသည်တွေနေထိုင်ကြပြီးသူတို့ဟာ Omaha ဒေသကအသားထုတ်ပိုးတဲ့ဆက်ယုံတွေမှာအလုပ်ဝင်လုပ်နေကြတာပါ။အခုလိုအင်ယာတွေစစ်ဆေးပေးတာဟာဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆံရလှုပ်ဆောင်ပေးမှုတစ်ခုဖြစ်ကြောင်းစစ်ဆေးရာရှိတွေကပြောပါတယ်။အဲ့ဒီမှာနေထိုင်သူတွေထဲမှာကလေးငယ်က185လောက်ရှိနေပါတယ်။တိုက်ခန်းနေသူတွေအတွက်အတီတကျနေနိုင်မဲ့နေရာစီစဉ်မပေးနိုင်တဲ့အချိန်ထိသူတို့ကိုခိတ္တနေနိုင်မဲ့စင်တာတွေစီရွှေ့ပြောင်းခိုင်းမှုရှိနေပါတယ်
။လာအိုနိုင်ငံကမဲခေါင်မြစ်ပေါ်မှာတည်ဆောက်မဲ့အငင်းပွားပွဲဆက်သစ်စီမံကိန်းကြောင့်တရားမှုဆံရတရားဝင်စမ်းစစ်လေ့လာချက်ဟာအရင်စီမံကိန်းတစ်ခုကနေဒီစီတပိုင်းအားဖြင့်တိုက်ရိုက်ကော်ပီကူးယူထားတာဖြစ်တယ်လို့ညွန်ပေါင်းအဖွဲ့တစ်ဖွဲ့ကထောက်ပြလိုက်ပါတယ်။ဒီအဖွဲ့ဟာမဲခေါင်မြစ်ကိုကာကွယ်ဖို့အတွက်လှုပ်ရှားလှုပ်ဆောင်နေတဲ့အဖွဲ့ပါ။အဲဒီလေ့လာချက်နဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက်မဲခေါင်မြစ်ကော်မရှင် MRC အဖွဲ့ဝင်နိုင်ငံတွေလာအိုနိုင်ငံပြင်ချင်းမြို့တော်မှာဂျာတာပရီနီကတွေ့ဆုံဆွေးနွေးကြခြင်းပါပဲ။ဒီဆွဆွဲချက်ထွက်လာတာပါ။လေ့လာချက်ကဏ္ဍအများစုကို2015ခုနှစ်ကလုပ်တဲ့ Pak Ban အစီရင်ခံစာကနေတိုက်ရိုက်ကော်ပီယူထားတာလို့ Save the မဲခေါင်အဖွဲ့ရဲ့ထုတ်ပြန်ချက်တစ်ခုမှာဆွဆွဲထားပါတယ်။ Pak Ban အစီရင်ခံစာဟာတခြားစီမံကိန်းတစ်ခုအတွက်ပြုစုရေးသားထားတာဖြစ်ပြီးတိကျမှုမရှိတဲ့အစီရင်ခံစာအဖြစ်မဲခေါင်မြစ်ကော်မရှင်ရဲ့သုံးသပ်ချက်ကနေတွေ့ထားပါတယ်ခင်ဗျာ
မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒုက္ခမျိုးသက်တို့ပြောပြခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုတရားဥပဒေနဲ့အညီရေးယူဖို့မလုပ်နိုင်ဘူးဆိုရင်နိုင်ငံတကာရာဇဝတ်မှုခုံရုံး ICC ကိုလွှဲပြောင်းတာအပါအဝင်လှုပ်ဆောင်နိုင်မယ့်တခြားနည်းလမ်းတွေကိုရှာဖွေရလိမ့်မယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်ရိုက်တာသတင်းလောက်နှစ်ယောက်ထောင်ချခံရတဲ့ကိစ္စကိုလည်းဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံကြီးမှာပြောဆိုခဲ့တယ်လို့ဝန်ကြီးဂျယ်ရမီဟန့်ကပြောပါတယ်အကြောင်းစုံကိုကိုကျော်ကျော်သိန်းကပြောပြပါလိမ့်မယ်ခင်ဗျာ
နှစ်ယောက်ကြာခီးစဉ်နဲ့မြန်မာနိုင်ငံကိုလာရောက်သွားတဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီးဂျယ်ရမီဟန့်ဟာဂျာတာပရီနီကရခိုင်ပြည်နယ်မြောက်ပိုင်းကိုတွားရောက်ပြီးတဲ့နောက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးတာပါရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ဘယ်လိုတပ်ဖြတ်မှုမျိုးအတွက်မဆိုလက်နက်ကင်တပ်ဖွဲ့တွေအနေနဲ့တာဝန်ခံမှုရှိစေရေးအရေးကြီးတယ်ဆိုတာဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံချိန်အတွင်းပြောဆိုခဲ့တယ်လို့ဝန်ကြီးဂျယ်ရမီဟန့်ကပြောပါတယ
် Well, I just talked to her about the importance of speaking out for due process and for justice but we should remember that
တရားဥပဒေနဲ့အညီလှုပ်ဆောင်ရေးနဲ့တရားမျှတမှုရှိရေးဖွင့်ထုတ်ပြောဆိုဖို့အရေးကြီးတယ်ဆိုတာသူ့ကိုကျွန်တော်ပြောခဲ့ပါတယ်။ဒါပေမဲ့ဒီနိုင်ငံမှာစစ်တပ်ကိုသူထိန်းချုပ်ထားတာမဟုတ်ဘူးဆိုတာကျွန်တော်တို့အမှတ်ရသင့်ပါတယ်။ကျွန်တော်တို့တွေ့ကြပေမဲ့ကျွန်တော်တို့နဲ့တွေ့ဖို့ပြင်ဆင်မထားဘူးဆိုပြီးတော့မဆုံးခဲ့ရတာကတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ပါ။သူ့ကိုသာတွေ့ခဲ့ရရင်ကျွန်တော်ပြောမှာကဘ ဘယ်လိုတပ်ဖြတ်မှုမျိုးမဆိုကျူးလွန်သူတွေကိုအရေးယူဖို့တိတ်ကိုအရေးကြီးတယ်တရားဥပဒေနဲ့အညီဖြစ်ရမယ်ဒီလိုဖြစ်လာမလားဆိုတာကဘာကစောင့်ကြည့်နေတယ်ဆိုတာပါပဲဒီလိုဖြစ်မလားဆိုရင်တော့ဥပဒေနဲ့အညီလှုပ်ဆောင်ခြင်းမရှိတဲ့အတွက်သူတာဝန်ခံရပါလိမ့်မယ
်ဝင်းကြီးဟန်ကမြန်မာနိုင်ငံမှာတာဝန်ခံမှုနဲ့တရားဥပဒေနဲ့အညီလှုပ်ဆောင်ချက်ဖြစ်မလာဘူးဆိုရင် ICC ကိုလွှဲပြောင်းတာအပါအဝင်နီလန်အားလုံးကိုနိုင်ငံတကာအတိုင်းဝိုင်းနေနဲ့ရှာဖွေဖို့လိုအပ်ပါတယ် ICC ကိုလွှဲဖို့ကလူညိုရင်းကောင်စီရဲ့ထောက်ခံမှုလိုပြီးဖြစ်ချင်မှဖြစ်လာမှာပါအဲဒီလိုဆိုရင်တခြားနီလန်တွေကိုလည်းကျွန်တော်တို့ရှာဖွေဖို့လိုပါတယ်လို့သူရဲ့ Twitter စာမျက်နှာမှာရေးထားပါတယ်မြန်မာစစ်တပ်ဟာလူမျိုးတုံးတုတ်တင်ရှင်းလင်းဖို့ရွယ်ချက်နဲ့ရိုဟင်ဂျာတွေကိုအများအပြားတပ်ဖြတ်တာနဲ့လူစုလူဝေးနဲ့မရင်းကျင်တာတွေလုပ်ခဲ့တယ်လို့လူ့အခွင့်အရေးကောင်စီကဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကပြီးခဲ့တဲ့လမှာပဲပြောထားပါတယ်အဲဒီအတွက်တမ်းမတော်ကာကွယ်ရေးဦးစီးချုပ်နဲ့ဗိုလ်ချုပ်ကြီး၅ဦးကိုနိုင်ငံတကာဥပဒေအရအရေးယူသင့်တယ်လို့လည်းဆိုထားတာပါကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာဟာတိတ်ကိုအားကောင်းခိုင်မာလွန်းနေလို့ဝန်ကြီးဟန့်ကပြောပါတယ
် It does look highly possible that the Tapador the Burmese army committed some appalling atrocities
နမစတဟာတိတ်ကိုဆိုးရွားရက်စက်တဲ့ကျူးလွန်မှုတွေလုပ်ထားတယ်ဆိုတာဖြစ်နိုင်ခြေသိပ်များတဲ့ပုံရှိပါတယ်။ဒါကြောင့်လဲဘာဖြစ်ခဲ့တယ်ဆိုတာကိုကျွန်တော်တွေ့ရဖို့ရခိုင်ပြည်နယ်ကိုကျွန်တော်ကိုယ်တိုင်သွားကျင်ခဲ့တာပါ။အခုလက်ရှိမဖြစ်မနေလောက်ရမှာကဆိုးရွားတဲ့လောက်ရကျူးလွန်သူတွေကိုတရားဥပဒေနဲ့အညီစစ်ဆေးစီရင်ဖို့ဖြစ်ပါတယ်
။ရခိုင်ပြည်နယ်မှာလူများပြားကိုတပ်ဖြတ်တဲ့ဖြစ်ရပ်ကိုအသေးစိတ်စုံစမ်းသတင်းလိုက်တဲ့ Riders သတင်းတောက်နှစ်ယောက်ကိုဖမ်းဆီးထောင်ချခဲ့တဲ့ပေါ်သူ့အနေနဲ့အလွန်မင်းစိုးရိမ်နေလို့လဲဝန်ကြီးဟန့်ကပြောပါတယ
်။ This is something that has caused us enormous concern the British embassy here attended most of the trial
we are supporters of believers in freedom of press ဒီက British တာယုံဟာတရားစစ်ဆေးမှုအများစုကိုတက်ရောက်ခဲ့ပါတယ်ကျွန်တော်တို့ဟာတကဘာလုံးမှာသတင်းလွတ်လပ်ခွင့်အတွက်ထောက်ခံသူတွေအဲ့ဒီပေါ်ယုံကြည်သူတွေဖြစ်ပါတယ်ဒီအမှုမှာတရားဥပဒေနဲ့ညီလှုပ်ဆောင်တာမျိုးမရှိခဲ့ဘူးဆိုတော့ကျွန်တော်တို့ရဲ့စိုးရိမ်ချက်တွေကိုဒေါ်ဆန်းစုကြည်ကိုကျွန်တော်ပြောပါတယ်သူကဒီပေါ်မှာသူဆန်းစစ်မယ်လို့ပြောပါတယ
်ဒီနေ့နိုင်ငံသားရေးဝန်ကြီးဂျယ်ရမီဟန့်ဟာဂျသာဗရီနေ့ရခိုင်ပြည်နယ်ခီးစဉ်တွင်မွတ်စလင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ရခိုင်ပြည်နယ်ကမွတ်စလင်တွေကိုဒီနေ့နိုင်ငံအပါအဝင်နိုင်ငံတကာကရိုဟင်ဂျာလို့ခေါ်ဆိုပြီးမြန်မာနိုင်ငံတွင်မှာတော့အစိုးရကအဲ့ဒီအခေါ်အဝေါ်ကိုအတိမတ်မပြုသလိုလူလူကြားမှာလည်းအခြေအနေအငင်းပွားစရာဖြစ်နေတာပါမြန်မာနိုင်ငံရဲ့အခြေအနေဟာနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချိန်ချောက်မှုတစ်ခုဖြစ်နိုင်ပွဲရှိတယ်လို့လူမျိုးတုံးတုတ်တင်ရှင်းလင်းမှုဒါစီရေးဆံရကုလသမဂ္ဂအထူးကိုယ်စားလှယ်အာဒမန်ဒီယန်ကဟိုဒူးနေမှာပြောထားပါတယ်ခင်ဗျာ
ဒါကတော့ဗြိတိန်နိုင်ငံသားကြီးဝန်ကြီးရဲ့မြန်မာနိုင်ငံခီးစဉ်ကြောင်းကိုကျော်ကျော်သိန်းပြောပြသွားတာဖြစ်ပါတယ်ခုဆက်လက်ပြီးတော့တင်ပြချင်တာကတော့တရုတ်မြန်မာနယ်စပ်ကအခြေအနေပါတရုတ်မြန်မာနယ်စပ်မူဆက်ခရိုင်ပန်ဆိုင်မြို့နယ်ထဲမှာစက်တင်ဘာလ19ရက်နေ့ကတရုတ်နိုင်ငံသားတချို့ဆက်ရန်တရားတွေနဲ့မြေတီတူဖော်ကွန်ကရစ်ချန်စီယူကာယနာတွေလှုပ်ဆောင်ခဲ့ပြီးတော့မြန်မာအာဏာပိုင်တွေဘက်ကနေပြီးတော့တရုတ်နိုင်ငံပြည်ပရေးရာတာဝန်ရှိသူတွေထံကိုကန့်ကွက်လွှာပေးပို့ခဲ့တာကြောင့်စက်တင်ဘာလ20ရက်မနေ့ပိုင်းမှာချန်စီယူကာယနာကိုရပ်ဆိုင်းလိုက်ပါတယ်ဒီကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်သတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
ချန်စီယူကာယန်တဲ့နေရာကတရုတ်မြန်မာနှစ်နိုင်ငံသတ်မှတ်ထားတဲ့နေဆက်စီမင်းရဲ့အတွင်းဘက်ကိုမီတာ50လောက်ကျော်ပြီးဝင်ရောက်လာတာဖြစ်ပြီးတရုတ်ဘက်ခြမ်းနေဆက်တက်လျှောက်မှာငါးမွေးမြူရီလုပ်ငန်းရှိပြီးမြန်မာဘက်အချမ်းမှာတော့စိုက်ပျိုးရေးလုပ်ငန်းတွေဒုက္ခသည်စခန်းတွေလည်းရှိပါတယ်မြန်မာဘက်ကအုတ်ချုပ်ရီတောင်ရှိသူတွေကကန့်ကွက်လိုက်ပြီးတရုတ်ဘက်ကချန်စီယူကာယန်နေရာကိုဖျက်သိမ်းလိုက်တာဖြစ်ပါတယ်ဒီလိုချန်စီယူကာယန်နေရာနဲ့ပတ်သက်ပြီးအကြောင်းစုံကိုမသိရသေးဘူးလို့မိုဆက်ခရိုင်ရဲ့အုတ်ချုပ်ရီမူဦးဆိုင်စူတန်ကအခုလိုပြောပါတယ
်ကျွန်တော်ခန့်မှန်းတာကတော့ဒီတကယ်အာဏာပိုင်အဖွဲ့ကတော့လုံးမယ်လို့တော့ယူဆပါကျွန်တော်ခံမှန်းတာပေါ့နော်ဒါတော့တိကျခြင်းမှတိကျပါပေါ့ဒီမျိုးချင်းမှုတော့ကျွန်တော်တို့သွားပြီးတော့မှဟိုအဲ့ဒါလေးကိုမြေပြင်အခြေအနေတေချာလေးကိုသွားပြီးပြန်ကြည့်ခိုင်းပါတယ်နောက်သက်ဆိုင်ရာ GPS ကိုဘာလို့လဲတကယ်ကြော်သလားနယ်နိမိတ်ကြော်သလားတိကျလေးကိုကျွန်တော်တို့ပြန်တိုင်းခိုင်းပြီးတော့မှဟိုပါဖြစ်ပါတယ်ကျွန်တော်အနေနဲ့လည်းဟိုဘက်ကိုဒီဘက်ကြီးရတော့ကန့်ကွက်လွှာတွေဘာတွေပို့ထားတယ်အကုန်လုံးလောက်ထားတော့သူတို့ဘက်ကလည်းရက်တော့ရက်ဆိုင်တော့တာပေါ့နော်အကြောင်းရင်းကတော့တိကျတော့ကျွန်တော်တို့မသိနိုင်ဘူးကြာကျွန်တော်စီမှာလည်းအစီရင်ခံစာ report ကပြန်ရောက်မလာသေးလို့ပါကျွန်တော်အဲ့လောက်ပဲပြောလို့ရလို့ပါဗျာ
ပန်ဆိုင်မြို့နယ်ကဖိုင်ကောင်းကျေးရွာမှာဒေသခံ900ကျော်ရှိပြီးအရင်ကလည်းမကြာခဏဆိုသလိုတရုတ်ဒေသခံတွေနဲ့နေဆက်မြေပိုင်ဆိုင်မှုပြဿနာတွေဖြစ်ပွားခဲ့ပူပါတယ်
ရရှိနေပြမြန်မာနိုင်ငံရဲ့လူခွင့်မှတ်တမ်းနဲ့တာဝန်ရှိသူတွေပြစ်ဒဏ်ကင်းလွတ်ခွင့်ရနေတဲ့အချိန်ဒီ တရားဥပဒေစိုးမိုးရေးအားနည်းမှုတွေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ရပ်တန့်နေပြီဆိုပြီးတော့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ကဝေဖန်ထောက်ပြနေပါတယ်ဒီပေါ်မှာသရရှင်တွေကရောဘလူးယူဆကြပါလဲဒီမိုကရေစီအကူပြောင်းကာလနိုင်ငံရေးနဲ့လူခွင့်ရေးလက်ရှိအခြေအနေသုံးသပ်မှုတွေကိုလာမယ့်စနေညပိုင်းတဲရီလီလိုင်းအစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးမင်းများလူရဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြဖို့ထားမယ်ဆိုရင်တဲရီလီလိုင်းအစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်းကြမယ့်သတင်းရှင်တွေကိုကြည့်ကြပါရစေခင
်ဗျာ။စနေညတရက်လီလိုက်မှာပါဝင်ဆွေးနွေးလိုသူတွေအတန်လွှင့်ကြိမ်မတက်ခင် VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့အသိပေးအပ်ပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းတွေဘက်ကိုလှည့်ပါမယ်။တောင်ထဲမြောက်ကိုရီးယားခေါင်းဆောင်နှစ်ဦးရဲ့တတိယအကြိမ်တွေ့ဆုံမှုကနေနျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိုရှေ့ရှုတဲ့အပြုသဘောဆောင်တဲ့ခြေလှမ်းနေမြင်ရတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကကြေညာခဲ့ပါတယ်။ဒါပေမဲ့လည်းနျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိုဘလို့အောင်မြင်အောင်လုပ်ဆောင်မလဲဆိုတဲ့အသေးစိတ်လုပ်ငန်းစဉ်တွေကိုအခုချိန်ထိအသေးချာမသိရသေးတာကြောင့်အခြေအနေတွေကရှင်းရှင်းလင်းလင်းမရှိသေးဘူးလို့လည်းကြွမ်းကျင်သူတွေကသုံးသပ်ကြပါတယ်။ဒီကြောင့် VOA သတင်းတောက်တီမီလာဆိုမျိုးတော်ကနေသတင်းပေးပို့ထားတာကိုကိုကျော်အောင်လင်းပြောပြပါလိမ့်မယ်ခင်ဗျာ
တောင်နှက်မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးရဲ့တတိယအကြိမ်မြောက်ထိပ်သီးတွေ့ဆုံမှုမှာသဘောတူညီမှုတွေတန်းစီပြီးတော့ထွက်လာခဲ့ပါတယ်ဒီသဘောတူညီမှုတွေကတော့ကိုရီးယားကျွန်းဆွယ်ဟာနျူကလ িয়ার လက်နက်ချင်းချောက်မှုတွေနဲ့နျူကလ িয়ার လက်နက်တွေမရှိတဲ့နယ်မြေဖြစ်လာရေးကိုဥတီတဲ့သဘောတူညီချက်တွေပါပဲလို့ဆိုပါတယ်မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့ရဲ့တတိယအကြိမ်မြောက်ထိပ်သီးတွေ့ဆုံမှုကိုမြောက်ကိုရီးယားရဲ့ပျုံယမ်းမြို့တော်မှာကျင်းပခဲ့တာပါဒီတစ်ခေါက်တွေ့ဆုံမှုက3ရက်ကြာပါတယ်မစ်ဆိုင်းဒုံးကျည်ထုတ်လုပ်မှုတွေမှာအဓိကကျတဲ့ဒုံးချမ်မရီမစ်ဆိုင်းစက်ရုံကိုဖျက်သိမ်းမှုမြောက်ကိုရီးယားကဆုံးဖြတ်ထားပါတယ်ဒီဖျက်သိမ်းမှုမှာနိုင်ငံတကာကလေ့လာသူတွေကိုပါတယောက်ဆင်မှာဖြစ်ပါတယ်အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုကိုလည်းမြောက်ကိုရီးယားကိုနောက်တစ်ချိန်လာရောက်ရေးဖိတ်ခေါ်ဖို့ကိုလည်းမြောက်ကိုရီးယားဘက်ကစီစဉ်နေပါတယ်လာမယ့်ပတ်တွင်းနယူးယောက်မြို့မှာကျင်းပမယ့်ကုလသမဂ္ဂထွေထွေညီလာခံမှာမြောက်ကိုရီးယားနိုင်ငံသားဝင်ကြီးရီယုံဟိုနဲ့ဝန်ကြီးပွန်ပီယိုတို့တွေ့ဆုံမှုရှိပြီးတော့အဲ့ဒီမှာမြောက်ကိုရီးယားကိုလာဖို့ဖိတ်ခေါ်ပါလိမ့်မယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်ရဲ့ရည်ရွယ်ချက်ကတော့မြောက်ကိုရီးယားနဲ့အမေရိကန်ကြားဆက်ဆံရေးကိုပြန်ပြီးတော့ကောင်းမွန်စေချင်တာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ကိုရီးယားခေါင်းဆောင်နှုတ်ဦးတွေ့ဆုံမှုကနေကြီးမားတဲ့တိုးတက်မှုရခဲ့တယ်လို့ဆိုပါတယ်။ကိုရီးယားကျွန်းဆွယ်ပေါ်ကတန်း80သောပြည်သူတွေအတွက်ဇာတိမြေအစ်တစ်ခုပြန်ပြီးတော့မွေးဖွားလာအောင်အတူဖန်တီးကြဖို့တောင်နဲ့မြောက်ခေါင်းဆောင်နှုတ်ဦးကဆက်ပြီးတော့လှုပ်ဆောင်သွားခြင်းနေကြပါတယ်လို့သမရမောင်းကပြောပါတယ
်ဘက်တူရဆိုဟလကကြီ
းမြောက်ကိုရီးယားရဲ့ဘက်တူတောင်တန်းကနေတောင်ကိုရီးယားရဲ့ဟလာတောင်တန်းအထိဒီတောင်တန်းနှစ်ခုကြားတည်ရှိနေတယ်ကျွန်တော်တို့ရဲ့ဆပ်ပါတဲ့မြစ်တွေတောင်တွေနဲ့ကုန်းမြေတွေပါနျူကလ িয়ার ချင်းကြောင်းမှုတွေနျူကလ িয়ার လက်နက်တွေကင်းစင်ပြီးငင်းညာတဲ့နယ်မြေဖြစ်အောင်လှုပ်ဆောင်ရေးနဲ့ဒီငင်းညာမှုကိုအနာဂတ်မျိုးဆက်အထိလက်ဆင့်ကမ်းဖို့ကျွန်တော်တို့ကတိပြုခဲ့ကြပါတယ်
သမ္မတမွန်ကကိုရီးယားကျွန်းဆွယ်ဆိုင်ရာကိစ္စမှာကောင်းကောင်းမွန်မွန်လှုပ်ဆောင်နိုင်ခဲ့တဲ့ဆိုပေမဲ့နျူကလ িয়ার ဖြတ်သိမ်းရေးနဲ့ပတ်သက်လို့တော့လုံခြုံရေးအရခိုင်မာတဲ့လုပ်ငန်းစဉ်တွေကိုချမှတ်လှုပ်ဆောင်ရေးကိုတော့သူမလုပ်နိုင်ခဲ့ဘူးလို့ Washington DC ခြေစိုက် Heritage Foundation က Bruce Clanger က VOA ကိုပြောပါတယ
် Pyongyang Bush is highly conditional
ပြည်ယမ်းမှာလုပ်ခဲ့တဲ့တွေးဆဆွေးနွေးမှုကတော့အတော်ထူးခြားတဲ့အခြေအနေတစ်ရပ်ပါအမေရိကန်ကိုဘာလုပ်ပါဆိုတာမျိုးတော့ထုတ်မပြောပေမဲ့လုပ်တဲ့နာတွေကိုအရင်လုပ်ဖို့ပြောတဲ့သဘောပါအမေရိကန်နဲ့ဆက်ဆံရေးပိုကောင်းလာအောင်လှုပ်ပြီးကမှနျူကလ িয়ার ဖြတ်သိမ်းရေးကိစ္စကိုလုံးမလို့လို့မလုပ်ဘူးလို့လို့နဲ့မြောက်ကိုရီးယားကမရေမရာလုပ်နေပါဗျ
။စင်ကာပူမှာသမ္မတထရမ့်နဲ့တွေ့ဆုံခဲ့တဲ့ထိပ်သီးဆွေးနွေးပွဲရဲ့ကြီးညာချက်အပေါ်မှာမြောက်ကိုရီးယားဘက်ကဘလို့တိုက်ရိုက်အဓိပ္ပာယ်ဖွင့်ဆိုရင်ကောင်းမလဲဆိုတာကိုစူးစမ်းနေတယ်လို့လဲ Bruce Clanger ကပြောပါတယ်။လေးလာသုံးသက်သူတချို့ကတော့မြောက်ကိုရီးယားဟာသူ့ရဲ့အရေးပါတဲ့နျူကလ িয়ার ဆက်ရုံတွေကိုမဖျက်ဆီးခင်အမေရိကန်စီကစစ်ပြေငြိမ်းချောင်းကြီးညာချက်ကိုလိုချင်နေတာလို့ခန့်မှန်းပါတယ်။ယွန်ဆိုင်တက်တို့ရဲ့ပမောက္ခဂျွန်ဒယ်လရီကတော့စင်ကာပူမှာချမှတ်ခဲ့တဲ့လုပ်ငန်းစဉ်နဲ့မြောက်ကိုရီးယားအမေရိကန်ဆက်ဆံရေးကိုပြောင်းဖို့လိုအပ်နေတယ်လို့ယုံကြည်နေတဲ့သမ္မတထရမ့်ကဒီကိစ္စမှာအဓိကကြားတယ်လို့မြင်ပါတယ
် Donald Trump is the president is the one who I think has a commitment
Donald Trump ကသမ္မတပါချမှတ်ထားတဲ့လုပ်ငန်းမူပေါင်းအတိုင်းရှေ့ကိုဆက်ပြီးလုပ်ဆောင်သွားဖို့ဆုံးဖြတ်ထားတယ်လို့ကျွန်တော်ထင်ပါတယ်ဒါကိုလုပ်ကြစို့လုပ်ငန်းစဉ်အတိုင်းဆက်ပြီးဖြစ်အောင်ကျွန်တော်လုပ်ချင်တယ်ဆိုတာမျိုးသမ္မတထရမ့်ကပြောနိုင်ပါတယ်
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့အခုချိန်ထိလှုပ်ဆောင်ပြချက်တွေကစစ်ပီးဆုံးချောင်းကြေညာရလောက်အောင်လှုပ်ထားနိုင်ခဲ့ပြီလားဆိုတာကတော့နိုင်ငံရေးအရအခုချိန်မှာမေးသင့်တဲ့မေးခွန်းတစ်ခုပါပဲလို့လဲပမော့ခ်ဂျွန်ဒယ်လရီကပြောပါတယ်
ကိုကျောင်းလွင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာတို့ရစီမှာခင်ဗျာဗြိတိန်နိုင်ငံဥရောပကတမကကနေနှုတ်ထွက်ရေးသဘောတူညီချက်ဒီအပါအဝင်အရေးကြီးတဲ့အချက်လက်တွေကိုဥရောပတမကခေါင်းဆောင်တွေဟာဩစတြီးယားနိုင်ငံဆလတ်ဘတ်မြို့မှာအလို့သဘောဆွေးနွေးနေကြပါတယ်ဗြိတိန်နိုင်ငံမှာလူကြိုက်နဲလာတဲ့ conservative အစိုးရနဲ့ညှိနှိုင်းနေရတာဖြစ်ပါတယ်ဒါအပြင်ဥရောပတမကအဖွဲ့ဝင်ဖြစ်တဲ့အဲလန်နိုင်ငံနဲ့ဗြိတိန်နိုင်ငံရဲ့တည်ထည်ဒေသဖြစ်တဲ့မြောက်ပိုင်းအဲလန်တို့ကြားအနာဂတ်နယ်နိမိတ်ကိစ္စကလည်းဖြေရှင်းမရသေးနိုင်တဲ့ကိစ္စဖြစ်နေပါတယ် VOA သတင်းတောက်ဇလာတီကာဟော့သတင်းရဲ့သတင်းလွှာကိုဥကျော်စန္တာကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ပေါ်တူဂီမြောက်ပိုင်းဒေသဟာ Port Louis ခေါ်တဲ့ဝိုင်ဂျိုထွက်တဲ့ဒေသအဖြစ်ကြော်ကြားပါတယ်ကုန်းမြင့်ဒေသ6သွေးတဲ့မြေစီလွှာမှာတပြည့်စည်းထွက်မကောင်းလှပေမဲ့နေရောင်ခြည်ဝါတဲ့တောင်ဆောင်ကစပစ်တွေဟာအင်မတန်ချိုးပါတယ်ဝိုင်တောင်သူလူစီယာနိုမော်ဒရီကာပြောတာကိုနားထောင်ကြည့်ပ
ါ။ Evon Prostaki Nestor Zia Port
wine is good because it's from here from this region.
Port wine ဟာဒီဒေသကထွက်တာဖြစ်လို့သိကောင်းတာပါ။ကျွန်တော်တို့ရဲ့ဒီနေရာကတောင်ပေါ်ဒေသဒါကြောင့်နည်းနည်းပဲထွက်ပါတယ်။ဒါပေမဲ့ quality ကတော့ထူးထူးခြားခြားကိုကောင်းပါတယ
်။ Britain ဟာ Port wine ချိုးဒုတိယအများဆုံးတင်သွင်းတဲ့နိုင်ငံဖြစ်ပါတယ်။ Britain EU ကထွက်ဖို့ရှိနေတဲ့အတွက်ကြောင့်နှစ်စဉ်ဒေါ်လာ58သန်းတန်ဖိုးရှိရဲ့ဒီ port တင်စင်းတဲ့စီးပွားရေးလုပ်ငန်းထိခိုက်နိုင်ပါတယ်။ဥရောပသမဂ္ဂဥပဒေက port wine, champagne, parmesan နဲ့ feta cheese လို့ခေါ်တဲ့ဒင်ငယ်တို့လိုဒေသကိုဆွဲပြီးမှတ်ထားတဲ့ကုန်စည်တွေရဲ့ဈေးနှုန်းကိုသူတို့အဖွဲ့အစည်းပြင်ပအတွက်မြင့်တင်ထားတာဖြစ်ပါတယ်။ဒါဟာဗြိတိန်နိုင်ငံဥရောပသမဂ္ဂခွဋ်ထွေးရေးအတွက်ညှိနှိုင်းရတာနှောင့်နှေးစေတဲ့ကိစ္စတရားဖြစ်နေပါတယ်။ Enrico Bernardino ဟာ London City တက္ကသိုလ်ကစီးပွားရေးပညာရှင်တူဖြစ်ပါတယ
် I don't think the Europeans will accept the EU
Europe accept ဖြစ်တဲ့ဘင်ငယ်တွေဒါမှမဟုတ်ချမ်ပိန်းတို့ဝိုင်တို့ကိုအကာအကွယ်မပေးထားဘူးဆိုရင်ဥရောပသမဂ္ဂနဲ့ဥရောပတိုက်သားတွေလက်ခံလိမ့်မယ်လို့မထင်ပါဘူးပြီးတော့ဒီကိစ္စတွေကိုခေါင်းဆောင်တွေသာမက28နိုင်ငံလုံးရဲ့ပါလီမန်တွေကလက်ခံအတည်ပြုရမှာဖြစ်ပါတယ်ဖီတာတို့ပမ်မွန်ရှင်တို့လိုဒင်ငယ်တွေနဲ့ချမ်ပိန်းတို့ဈေးနှုန်းတွေကိုအကာအကွယ်မပေးထားရင်ဂရိပါလီမန်အီတလီပါလီမန်ပြင်သစ်ပါလီမန်တို့ကဘယ်လက်ခံမှမလဲခက်ခဲပါတယ်အဲဒါကြောင့်ဒီကိစ္စအဆင်မပြေရင်ဗြိတိန်ခွဲထွက်ရေးကိစ္စအခက်ကြုံရပါလိမ့်မယ
်ဗြိတိန်ကတော့ဥရောပသမဂ္ဂထွက်ပြီးပိုဈေးပေါ်တဲ့ဝိုင်တွေကိုဩစတြေးလျနဲ့တောင်အာဖရိကတို့ကတင်သွင်းနိုင်ပါတယ်ဒါပေမဲ့နှစ်ဖက်ညီနှံ့ကြအောင်မှာဖြစ်ပါတယ်ဗြိတိန်နိုင်ငံကစူပါမားကတ်တစ်ခုဖြစ်တဲ့တက်ဆူဟာဆိုရင်လဲဂျာမနီပိုင်းအော်ဒီတို့လီဒါတို့နဲ့အပြိုင်ဈေးလျှော့ရောင်းတဲ့ဆိုင်တွေဖွင့်လှစ်ဖို့လုပ်နေပါတယ်။အဲဒီ Tesco ဈေးလျှော့ရောင်းတဲ့ဆိုင်တွေမှာဒေသထွက်အစားအစာတွေကိုအဓိကထားရောင်းချပြီး British Airlines Union Jack ကိုဆွဲပြီး Jack လို့သတ်မှတ်ပါလိမ့်မယ်။ Britain နိုင်ငံဝန်ကြီးချုပ် Theresa May ကတော့ Britain ဟာဥရောပသမဂ္ဂဈေးကွက်ထဲမှာကုန်စည်ကူးစမ်းရေးတစ်ခုထိအတွက်ပဲဆက်လက်နေမယ်ဆိုတဲ့သူ့ရဲ့နောက်ဆုံးအဆိုပြုချက်ကိုဥရောပသမဂ္ဂခေါင်းဆောင်တွေနဲ့ညှိနှိုင်းနေပါလေ
။ It's the only credible and negotiable plan on the table that delivers
ဒီစီစီဟာစိတ်ချရပြီးတော့ညှိနှိုင်းလို့ရနိုင်တဲ့တခုတည်းသောအစီအစဉ်မှာမြောက်ပိုင်းအာရလန်မှာတင်းကျပ်တဲ့နေကြမထရှိဘူး။ပြီးတော့ဗြိတိန်လူထုရဲ့ဆန္ဒမဲ့အတိုင်းလိုက်နာတာလည်းဖြစ်ပါတယ
်။ဒါပေမဲ့သူ့ရဲ့အစီအစဉ်ကိုဘယ်ပေါင်းစုံကဝေဖန်နေကြတာပါ။တစ်ဖက်ကလည်းဥရောပသမဂ္ဂနဲ့အဆက်ပြတ်လွန်းတယ်လို့ဆိုကြသလိုကြံတစ်ဖက်ကလည်းဥရောပသမဂ္ဂနဲ့ပြပြသားသားလမ်းခွဲခြင်းမဟုတ်ဘူးလို့ဆိုကြပါတယ်။ဥရောပသမဂ္ဂတွေကဥရောပတိုက်ပွဲတွေကလည်းထရီဇာမေးရဲ့အကြံစီဟာဥရောပသမဂ္ဂစီကအခွင့်အရေးတော့ဆက်ယူခြင်းနဲ့သမဂ္ဂအဖွဲ့ရဲ့တာဝန်ကိုတော့မယူခြင်းဘူးလို့ဝေဖန်နေကြကြောင်းပါခင်ဗျာ
။ဥကျော်စန္ဒာဖြစ်ပါတယ်ခင်ဗျာ။ VOA American တန်ကတောက်ကြနေမနေ့ဖက်အစီအစဉ်တွေကို9နာရီအထိဆက်လက်ပြီးတော့အတန်လှင့်ပေးနေပါတယ်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ဆိုရင်တော့အင်္ဂလိပ်စာသင်ခန်းစာနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါ VOE ကိုဝေဖန်အကြံပြုလို့ရဆိုရင်ကျွန်တော်တို့ရဲ့ email address က burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA ကတောက်ကြနေမနေ့ဖက်အစီအစဉ်တွေကိုလက်ရှိထုတ်လွှင့်နေတဲ့မီတာလှိုင်းနေပြင်လှိုင်းလက်မီတာ190 kHz 1509ဝါတူးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာမနေ့ကင်းအင်္ဂလိပ်စာသင်ခန်းစာအပတ်စဉ်ကျမ်းမာရေးခန်းနဲ့တိုင်းရင်းသတင်းလွှာစတဲ့အစီအစဉ်တွေကိုနားဆင်ကြဖို့ရှိပါတယ်။အပတ်စဉ်ကျမ်းမာရေးခန်းမှာဆိုရင်တော့
အဲဒီလိုရှိတဲ့ဒီကလည်းအဲ့လိုစီးပွားရေးတွေကိုကျွန်တော်လက်သက်သမီးသူ့ဦးဒီပဲနဲ့ထီထီရောက်ပေါ့တကြွန်းနဲ့လည်းဆောင်ဝင်ရှိမှာသွားပြပြီးတော့ထီထီရောက်နဲ့
ဒါကတော့ကျမ်းမာရေးခန်းမှာအပြည့်စုံကိုနားဆင်ရမှာဖြစ်ပါတယ်။အခုရင်းဆုံးတော့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါ။အမေရိကန်ဣဒီယန်အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတန်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ
်။ဒီကနေ့မင်းတင်ပြမယ် EDM အသုံးကတော့
Tip of the Iceberg
ဖြစ်ပါတယ်။ဆာလုံပေါင်းက TIP Tip ကထိပ်ဖြာ OF of ကရဲ့ THE theIceberg iceberg ကပင်လယ်ပြင်မှာမျောနေတဲ့ရေကဲတုံးကြီးဆိုတော့သခိုက်ထုံးရဲ့ဓာတ်ရိုက်အသေးတွေကပင်လယ်ပြင်မှာမျောနေတဲ့ရေကဲတုံးရဲ့ထိပ်ဖြားပေါ့ကမ္ဘာရဲ့အေးပိုင်းဒေသပင်လယ်ပြင်တွေမှာမျောနေတဲ့ရေကဲတုံးကြီးတွေဟာပင်လယ်ကူးသင်္ဘောတွေအတွက်အန္တရာယ်ပါကမ္ဘာကျော်အကယ်ဒမီဆုရရုပ်ရှင်ဖြစ်တဲ့ Titanic ဇာတ်ကားမှာ1912ခုနှစ်ဧပြီလကမြောက် Atlantic ပင်လယ်ပြင်မှာဘရစ်ချာဇင်ခံသင်္ဘောကြီးတိုက်တဲ့ခါပထမဦးဆုံးရေချခီးစင်မှာပဲပင်လယ်ပြင်မှာမျောနေတဲ့ရေခဲပြင်ကြီးနဲ့တိုက်မိလို့နင်းမြုပ်သွားရတဲ့တက်ထိတ်ရင်ဖိုးရုပ်ရှင်ကားကိုချီးမှုကြမှာပါအဲ့ဒီရုပ်ရှင်မှာပင်လယ်ပြင်မှာမျောလာတဲ့ရေခဲတုံးကြီးကိုမျက်စိနဲ့တွေ့ရတာထိတ်ကလေးထင်မှာပဲရေခဲတုံးကြီးရဲ့ထိတ်ကလေးကဒီလောက်ကြီးမယ်ဆိုရင်ပင်လယ်ပြင်အောက်မှာနေနေတဲ့အပိုင်းကအစပေါင်းဘယ်လောက်ကြီးမလဲဆိုတာကိုမှန်းဆလို့ရနိုင်ပါတယ်ဒါကြောင့်မလို့ tip of the iceberg ဆိုတဲ့ idiom အသေးပဲကတော့တွေ့နေရတဲ့ပြဿနာကြီးဟာနည်းနည်းပဲရှိသေး။ဒါပေမဲ့လို့လေသူ့နောက်မှာပြဿနာကြီးကအေယာမပါလာတာမျိုးကိုတင်စားပြောထားတာဖြစ်ပါတယ်။ကျမတို့မြန်မာမှာတနွေငင်းဒဇင်ပါဆိုသလိုပြောင်းကိုသွားပြီးဒုတ်နဲ့ထိုးမိသလိုအစကတော့ဘာမှမဟုတ်ဘူးလို့ထင်ရပေမဲ့လို့လေနောက်မှာပါလာတဲ့ပြဿနာကြီးကအေယာမပြဿနာကြီးဖြစ်နိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့ပြဿနာကြီးရဲ့အမိသဘောလောက်ကိုပဲဆိုလိုတာဖြစ်ပါတယ်။မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်ပါ
။ The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
ဝင်ကြီးအခရီးလိုက်စားမှုပြဿနာဟာအမိသဘောလောက်ပဲရှိပါသေးတယ်။နောက်ပိုင်းပေါ်စရာတွေတပုံကြီးကြံနေသေးတယ်။ဝင်ကြီးအဖွဲ့ဝင်အများစုကလည်းအဲ့ဒီအမှုမှာပါဝင်ပတ်သက်နေတယ်လေလို့ဒီပေရပါတယ်။ဒီဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
်။ The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဘယ်လိုပြောမလဲ
Tip of the iceberg
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်မနေ့ကအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့ကျမ်းမာရေးဂဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်စီဂျူယောဂာနဲ့ပတ်သက်ပြီးတော့တည်ဆုံးရမှုကာကွယ်ရေးအပိုင်းသုံးကိုနားဆင်ရပါမယ်မြန်မာနိုင်ငံမှာစီဂျူနဲ့ပတ်သက်တဲ့ယောဂာတွေဖြစ်နှုံတည်နှုံများနေရတဲ့အကြောင်းရင်းတွေထဲမှာကျွမ်းကျင်သူတွေနဲ့မပြပဲဆေးမီးတို့ကြိတ်တောက်ပြီးတော့နောက်ကြမှာဆေးရုံရောက်လာတာလဲပါတယ်လို့ဆေးကြီးအထူးကူတွေကသတိပေးနေကြပါတယ်ကျွမ်းကျင်သူဆရာဝန်နဲ့ပြပြီးတော့ထိထိရောက်ရောက်ကုလားအပြင်လူနာတွေလူနာမိသားစုတွေအနေနဲ့နောက်ထပ်ဘာတွေလုပ်ဖို့တည်ထားဖို့လိုပါတယ်ဒီအကြောင်းကိုမြန်မာနိုင်ငံစီဂျူသွေးကြိုယောဂအသင်းဥက္ကဋ္ဌစီဂျူအထူးကူဆရာဝန်ကြီးဂုံဒူးဆောင်ပမောက္ခဒေါက်တာတင့်ဆွေလက်ကိုခုဝင်းမင်းကမေးမြန်းတင်ဆက်ထားတာကိုနားဆင်ပါခင်ဗျာ
Okay, Tiju Tiju Tuku Siawanji, Gondusang Pamaka, Doctor Utin Selakmia. General D. Siju Yoga Jam, Yamanangamati, some Miani Rekisa to General Sunida Kama, Pigan Epati Aro, D. Piano, Naraka Jaro, D. Somu Shochai to a Kagui Lungandi Nepata Bido General Suniga Javarasai, D. the Kaudo, D. Luna Paga, Losang Dine, Tidin Tita, Yeji de Chella Dine. Now, Sunday, a ticket the Sony are at Chene, the Nostra Yoga in Nevano, to every Shimja Mapsiparasia, Erika Jaro, the Luna Baga, Dika, Yeji at Chetti, not at the Bosa, Paris Yomese.
Luna de Mazau, Luna, Sunita Geniaza, and the Ama Luna Delchi, the other than you like a yoga, Rupita Vinia, then a Midagum and the Dizio, Pinanga, a Tayo, Machine, she won Yeran, Porto Vio, who was under the table. ที่อยู่ชื่อได้ดีอ่ะแหละที่อยู่ชื่อพี่อยู่เปล่าเฉยๆมาซีนี้ดูเนี่ยเล็ดแต่มาซ้ําเลยเนี่ยโอ้จรเราชื่อมาปฏิบัติมาเบยอยู่กองเนี่ยเนาะบาอาศัยกองเนี่ยมาอุโสจรมาเจ๋ไปอ่ะกองเนี่ยดูคุยแล้วมีอดีตอ่ะกองเนี่ยถ้าอดีตอ่ะได้เว้ยเนาะจรมองกันดีๆกองเนี่ยอ่ะดูเว้ยอะไรไม่ใช่ตอบคือเลยก็ที่ยอมกูไอ้อย่างนี้ตอบจรชื่อจะไปเจ๋นะเนาะจนนี่ยอกอะไรขึ้นเนี่ยดีๆอยู่ยาวแล้วที่อยู่ชื่อได้ ဲ့ဆရာဝန်ကြီးမှာတွားပြပြီးတော့ထူးထူးရောက်နေမှန်မှန်ကန်ကန်ဘုရားမခံဘူးတူတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရော
အဲပြီးတဲ့ခါကျတော့လေစီဝါမြောက်ကိုရေရှည်ဆွတ်တော့ပြီးတော့အများနဲ့မှန်မှန်ဆွတ်တော့မှဖြစ်တဲ့ကြောင့်ဘူးတလားတော့နလားတော့မစည်းကပြလို့မရအများနဲ့မှန်မှန်တော့ဒီလိုတူတယ်ပေါ့အဲ့ဒါပြီးတဲ့ခါကျစီတော့နေရနေမရဘူးကျွတ်ကြရတဲ့အမှုကြီးကြီးအောင်နေတိုင်းနေမှုဆိုရင်ကျွတ်ကြရတဲ့အတိအကျဒီငါစားတဲ့ကိစ္စကျွန်တော်ထမင်းကြီးလျှော့စားတဲ့ကိစ္စအစီအစီလျှော့စားတဲ့ကိစ္စနောက်ပြီးကြရအငန်းကြီးလျှော့စားတဲ့ကိစ္စဒီပြတ်ပြီးတော့လိုက်နာဖို့လုပ်တယ်ကိုလည်းလျင်ရန်လျှော့ဒီတနေ့ကိုလည်းဆိုမိနစ်30အတွက်လုပ်တယ်စီရီတောက်ချင်းရက်တောက်ချင်းတွေကိုကျွန်တော်ရှောင်ကျင်မှုလုပ်တယ်ဒါဖြစ်တဲ့ဒုတိယပေါ့အဓိကတော့တကြနာလည်းဆံဝင်နေနဲ့မမှန်ကန်တဲ့ဆက်တမျိုးမျိုးပေါ့ပြတာပြီးတော့ကုသမှုခံယူနေရင်တော့ဒီယောဂဖြစ်တော်များလေကျွန်တော်ယောဂရဲ့နောက်ဆက်တဲ့ယောဂဖြစ်ပေါ်မှုနေမယ်အဲနောက်ဆက်တဲ့ယောဂကြောင့်ပြည်သူမျိုးကြီးနေမယ်တိကျကြီးနေမယ
်ဟုတ်ကဲ့ဆရာတကယ်လို့ဒီကာကွယ်တဲ့ဂျာတဲ့ကကုသတဲ့ဂျာတဲ့ကကံမကောင်းလို့ပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှင်လည်းမကာကွယ်မိခဲ့လို့ပေါ့နောက်ဆက်တဲ့ယောဂတွေဖြစ်လာပြီဆိုရင်ဆရာဒီတိကျမှုအဆင့်မရောက်အောင်ကာကွယ်နေတဲ့အနေထားရှိသေးလား
ကျွန်တော်ကအဲ့လိုပေါ့စီယိုယောဂရှိတယ်ဒါပေမဲ့စတိတဲ့ချိန်ကျဒီယောဂရှိနေပြီပေါ့အဲ့ဒီဒီတွေစီဗီယောကူပြီးတော့နောက်ဆက်တဲ့ယောဂတွေရည်ရွယ်အချိန်မတန်ခင်ဆိုတဲ့ဒီညပြေမှုချောတဲ့ပေါ့နောက်ပြီးတော့လူစုမှုဖြစ်ခြင်းမှာမျက်ကြည့်ကြရတဲ့ခြေတော်ကိုကျင်းဒါလေးလက်ကဆိုလို့ရတယ်အဲ့တော့ partial prevention ကိုခေါ်တာပေါ့အဲ့ဒီ partial prevention လို့ပြောတော့စီယိုဖြစ်တဲ့သူတွေကစီယိုတစ်ခုတည်းမဟုတ်ပဲနဲ့စီယိုတူတူတူမကဘူးနဲ့ဆိုတော့ပြောတဲ့မျက်စိနှလုံးကြောက်ကတ်တွေကိုယောဂဖြစ်မှုရှိကိုစောစီးတဲ့တူတူပြီးတော့ပုံမှန်ပေါ်ထုတ်စစ်ဆေးနေလို့အဲရှိပြီဆိုရင်လည်းအဲ့ဒါကိုဆရာဝန်ကြီးနဲ့ဒီချပ်ဒီရပြတာပြီးတော့ကုသခံယူဖို့လိုတယ်ဆရာပြောဟိုမီဟိုဇူမီတို့နဲ့တောက်တဲ့ဒီသင်းကြီးတို့တောက်တဲ့ကျွန်တော်တို့တွေ့နေတာတော့နော်များသဖြင့်တော့ဒီရအမှုစေးလေးကောင်းမှုဆိုပြီးတော့အားဟိုရေလေးပြုတ်သွားလိုက်ပါတော့လိုက်နေအဲ့လိုနဲ့ပဲလို့ပြောလုံမချင်မချင်ရောက်တာကြီးပဲဖြစ်တယ်အဲ့တော့နောက်ဆက်တဲ့ယောဂါကြီးချိန်ခဲ့လို့ရှင်နေသိတဲ့မကြနဲ့မှန်မှန်ကန်ကန်ကုသလို့ရှိရင်အများကြီးကောက်ွက်နိုင်တယ်လို့အလူများရင်ကျွန်တော်ပြောနေတာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဆရာတို့ဒီတွေ့ရှိထားတဲ့အထောက်အထားတွေကဒီစီဂျိုရဲ့နောက်ဆက်တွဲတွေကြောင့်သိဆုံးရတဲ့ထဲမှာဘလို့အနေထားတွေရှိလဲဆရာဒီနှလုံးကြောင့်ဖြစ်တာကများလားကြောက်ကကြောင့်ဖြစ်တာကများလားဘလို့အနေထားမျိုးတွေတွေ့ရလဲဆရာ
ကြီးကဘာမှာတကတော့စီဂျိုတူဂျိုရောဂါဖြစ်ပြီးဆိုသူတို့ကအဲ90ရာခြောက်ရတဲ့နည်းနဲ့ကနှလုံးတူဂျိုချင်းရောဂါနဲ့ပြီးကြတယ်နှလုံးတူဂျိုချင်းရောဂါတွေဖြစ်ကြတယ်ဆိုတော့နှလုံးတူဂျိုချင်းရောဂါတွေအများကြီးပြောတယ်ပေါ့ဒါကနောက်ပိုင်းနိုင်ငံတွေမှာတော့မှန်တယ်ကျွန်တော်တို့ရှိတိုင်းဒီမှာကြတော့အဲ့ဒီစီဂျူအကြောင်းဖြစ်တဲ့နှလုံးသွေးကြောချင်းရဲ့ယောဂါတွေပြင်ကြောက်ကယောဂါနဲ့ဖြစ်ပေါ်နေတာပုံများတယ်။အဲ့တော့ကျွန်တော်စစ်တူညမှာကောက်ထားတဲ့စာရေးရဆိုရင်စီဂျူဒီယောဂါဒီမှာအယောက်တရားလာရင်အဲ့ဒီဒီဒီမှာ28တက်တက်မှာနှိရရင်တော့ကြောက်ကယောဂါဖြစ်နေတယ်။အဲ့ဒါနဲ့အလားတူပဲ28နှစ်တက်နှိရရင်တော့ကနှလုံးယောဂါလည်းဖြစ်နေတယ်။နှလုံးသွေးကြောချင်းရဲ့ယောဂါပေါ့။အဲ့တော့နှလုံးယောဂါပဲဖြစ်မယ်စစ်ချက်တာဖြစ်နေဖြစ်မယ်ပေါ့။ဆိုတော့ဒီနှလုံးယောဂါကြီးပဲအတော့နိုင်ငံလိုနှလုံးယောဂါကြီးပဲကျွန်တော်ကဥစားပြမလို့မရဘူးကြောက်ကယောဂါကိုလည်းကျွန်တော်ဥစားပြရမယ်ရှာပူလို့မယ်ကုသဖို့လို့မယ်နောက်အဲ့ဒါတဲ့ပူများတဲ့32ရာရင်းလို့ကတော့အာရုံကြောယောဂါကြီးကျွန်တော်တို့ထိတို့ထိမှမတည်ဘူးထုံထိုင်းနေတယ်နောက်ထိမိခိုင်းနေတဲ့အနာကြီးဖြစ်တယ်ကျွန်တော်တို့ပြတ်တော့အာရုံကြောယောဂါကြီးဖြစ်တယ်အဲပြီးတဲ့အခါကျတော့24ရာရင်းလို့ကပါပြတ်တယ်မျက်စိမြင်တော့ထိခိုင်းနေမြင်နေတာ ကျန်းမာရေးဖြစ်နေဆိုတော့ဒါကျွန်တော်ဉာဏ်ကရှိနေတဲ့လက်တွေ့အခြေအနေပေါ့အဲအဲ့ဒါပြီးတော့ data တကူက16ရာခိုင်နှုန်းတော့တင်တယ် diabetes ခြေထောက်မှာအနာရီဖြစ်ခြင်းအနာရီပုံခြင်းနဲ့ခြေထောက်ပြီးဒီအဲ့ဒါကိုလည်းကျွန်တော် view site ပို့လို့မယ်အဲ့တော့အဓိကတော့ကျွန်တော်က disability ပေါ့လူစင်မမီဖြစ်ခြင်းပေါ့မျက်စိကန်းသွားလို့ခြေထောက်ပြတ်သွားလို့အဲ့ဒါမျိုးဖြစ်တာမျိုးတွေလူစင်မမီယူဖြစ်အောင်တကူက premature တက်ပေါ့ဒီကြောင့်မယ့်အကြောင်းတိုင်းမှာ solve ဒီဆုံးကြီးနေဖြစ်အောင်ဒီဒီရောက်ကောက်ွယ်ကူတာကိုလိုရတော့
ဟုတ်ကဲ့ဆရာကျွန်တော်မမေးမိတဲ့တခြားအရေးကြီးတာကိုပြောဖို့ရှိအောင်လားဆရာ
ကျွန်တော်ပြောချင်တဲ့နောက်ဆုံးတစ်ချက်ရှိတယ်လူတွေအထင်မှားနေတဲ့ကြီးကြီးပြပြယောဂနဲ့ဆိုတော့ကူးဆက်မှုတွေယောဂနဲ့ပတ်သက်ပြီးအထင်မှားနေ misconception တွေရှိတယ်နောက်ပတ်တရားမျိုးရိုးရှိမှဒီယောဂကြီးဖြစ်တယ်လို့သူတွေကထင်တယ်အဲ့တော့မျိုးရှိတဲ့သူတွေကပုံပြီးဖြစ်တယ်သူတို့ကညာလည်းမျိုးမရှိဘဲနဲ့ဒီယောဂတွေကိုဖြစ်ကြတယ်ဘာကြောင့်လဲဆိုတော့ဒီ unhealthy environment မှာပေါ့နေကြတဲ့တို့ကြောင့်ပဲတပတ်နေ့ကဒီဟာတွေကဒီနေ့ကအတိတ်ရဲ့ကြီးတဲ့ဒီဒီမှာဖြစ်တာပါလို့ထင်တယ်။ဒါပေမဲ့အခုကြီးကျူးတွေရောကိုခလိငယ်တွေမှာပေါ့ဆိုတော့ဆေးကြက်တွေ2015ဒီမှာတိကိုကျွန်တော်လက်ခံပြီးကုသခလိတွေဒီမှာတော့ပြရတယ်။အဲ့တော့အတိတ်ရဲ့မိလေးဒီရောကဖြစ်နိုင်တယ်လို့နော်။ဆိုပြီးတော့ဒါပေမဲ့ middle age ပေါ့အသက်30 40 40အထက်ကိုဖြစ်နေတယ်သူကညာညာခလိရွယ်တွေအထိကိုဖြစ်နိုင်တယ်လို့နောက်တစ်ခါ45နှစ်ကျော်တိုင်းဒီတိုင်းဒီကြီးကျူးတွေရောကဖြစ်နိုင်တယ်။အဲ့ကြောင့်ကြီးကျူးတွေရောကနဲ့ဆိုတော့ဒီနောက်ဆုံးတစ်ချက်ကနွေးယောဂါတွေကြောက်ယောဂါတွေဒီဖြတ်တာဒီဒီတိုင်းမှာဖြစ်နေတဲ့အတွက်ဒီတိုင်းရဲ့အရေးကြီးတဲ့အကောင်တတ်ကြည့်ကြဖို့ဒီတိုင်းမှာတောင်းကြည့်ပါလေဒီတိုင်းရဲ့အရေးကြီးတာဖြစ်ပါလေလို့ဒီနေ့မျိုးလို့ဆိုပြီးတော့တတိပေးလို့ပါလေ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
အပတ်စဉ်ကျမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့နောက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တိုင်းရင်းသတင်းလှော်အစီအစဉ်ကိုအလှည့်ပေးအောင်ပါ BNI အဖွဲ့ဝင်နေကြဒေသသတင်းတောက်တီကစုစည်းတင်ပြထားတာဖြစ်ပါတယ်
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းနော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်ကျူကုတ်ပေါင်ဆိုင်ဒေသမှာမြန်မာနိုင်ငံဘက်အချမ်းအတွင်းတရုတ်နိုင်ငံဘက်ကအာဏာပိုင်တွေကကွန်ကရစ်တိုင်းတွေတည်ဆောက်နေပါတယ်။ထိုင်းမြန်မာနယ်စပ်ကမေလဦးဒုက္ခသည်စခန်းမှာရေကြီးမြေပြိုမှုကြောင့်လူသေဆုံးထိခိုက်ဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့ငင်းချိုင်းလုပ်ငန်းစဉ်မှာတိုင်းနာအဖွဲ့တွေအလုံးပါဝင်လာနိုင်ဖို့ NCAS EAO ကကြိုးပမ်းသွားမယ့်အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းမူဆဲခရိုင်ကျူကုတ်ပန်ဆိုင်ဒေသအတွင်းမြန်မာနိုင်ငံဘက်ချမ်းပိုင်နဲ့အတွင်းမှာတရုတ်နိုင်ငံဘက်ကအာဏာပိုင်တွေကမြေတူးဖော်ဆက်နဲ့လာရောက်တူးဖော်ပြီးတန်တိုင်ကွန်ကရစ်တိုင်းတွေအခိုင်အမာလာရောက်တိစောက်နေတယ်လို့ဒေသခံတွေကပြောပါတယ်စက်တင်ဘာလ19ရက်နေ့နံနက်ပိုင်းကမြန်မာပိုင်နဲ့အတွင်းရှိလက်မကြီးပေါ်မှာတရုတ်ဘက်ချမ်းကမီတာ50ခန့်ကျူးကျော်လာပြီးမြေများတူးဖော်ကဆောက်လုပ်ရေးလုပ်ငန်းများလှုပ်ဆောင်နေတယ်လို့ဖိုင်ကုန်းကျေးရွာသားတွေကပြောပါတယ်။ပန်ဆိုင်ဒေတာအုပ်ချုပ်ရေးမှူးဖိုင်ကုန်းကျေးရွာအုပ်ချုပ်ရေးမှူးနဲ့တက်ဆိုင်ရာအာဏာပိုင်တွေလာရောက်တားမြစ်လို့လုပ်ငန်းတွေခေတ္တရပ်ဆိုင်းထားရပါတယ်။အဆိုပါနေရာဟာ1993ခုနှစ်ကတရုတ်မြန်မာနိုင်ငံသဘောတူညီချက်နဲ့တည်ဆောက်ထားတဲ့နေချာမှတ်တိုင်ကနေမြန်မာနိုင်ငံဖက်ချန်အတွင်းကိုကျူးကျော်လာတာဖြစ်တယ်လို့ဒေတာခန်တွေကပြောပါတယ်။
ထိုင်းမြန်မာနယ်စပ်မဲအောင်ဆောင်ခရိုင်မှာရှိတဲ့မဲလဦးကရင်ဒုက္ခသည်စခန်းမှာမိုးသည်သန့်စွာရွာသွန်းရေကြီးမြေပြိုမှုမှာကလေးငယ်သူတေဆုံရုပ်လောင်ရရှိခဲ့ပြီးကျန်တဲ့ခုနှစ်ဦးကတော့ရှားဖွေမသွေရသေးဘူးလို့ကရင်ဒုက္ခသည်များကော်မတီဥက္ကဋ္ဌဆော့ရောဘတ်ထွေးကပြောပါတယ်စက်တင်ဘာလ16ရက်ညနေပိုင်းကမြေပြိုမှုကြောင့်လူ12ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အင်ချေစာတင်ကျောင်းပါရာရေးစောက်အုံတွေပျို့ကျပျက်စီးသွားတယ်လို့လည်းသူကဆိုပါတယ်မဲလဦးစခန်းရေဘေးတိခိုက်မှုကတော့စခန်းတာဝန်ရှိသူတွေ NGO ကယ်ဆယ်ရေးထောက်ပံ့ရေးဖွဲ့စည်းတွေဒေသခံထိုင်းအာဏာပိုင်တွေကလည်းတွားရောက်ကြည့်ရှုခဲ့ပါတယ
် NCA အပြစ်ရလက်မှတ်မရေးထိုးနိုင်သေးတဲ့ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲတွေကြောင့်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်မှာစစ်ပေးတိမ်းရှောင်နေသူချင်းပြည်နယ်ပလက်ဝမြို့နယ်ကရွာသား300လောက်ရှိပြီးအခြေအနေအေးချမ်းလာပြီဖြစ်တဲ့အတွက်နေရပြန်ဖို့အိန္ဒိယအစိုးရကတိုက်တွန်းလိုက်ပါတယ်ဒုက္ခတွေတွေကတော့မတည်ငြိမ်သေးတဲ့နယ်မြေအခြေအနေကြောင့်နေရမပြောင်းချင်ဘူးလို့ပြောဆိုနေကြပါတယ်။ Mizoram di nema miko nene doka deri etwe sawe niye keke shi nibi niye yimpyampo keke niti de lule salai ropa ka piobare.
ကရင်ပြည်နယ်ကအန်ယူထိန်းချုပ်နယ်မြေဖာပွန်ဒေတာမှာခလင်းငယ်အရောက်300ဝန်းကျင်ဝတ်သက်ယောဂကုသခံရပြီးကုသဖို့စေဝါလိုအပ်နေတယ်လို့အစာအာဟာရမြင့်တဲ့ရည်အတွက်ငွေကြေးမလုံလောက်မှုတွေနဲ့ကြုံတွေ့နေရပါတယ်အခုချိန်မှာကျေးရွာစနေရွာအထိယောဂကုသလာပြီးအဲ့ဒီယောဂကြောင့်အသက်သေဆုံးသွားတဲ့ခလင်းငယ်နဲ့မျက်စိကွယ်ထားတဲ့ခလင်းငယ်တွေရှိလာပြီးလို့နယ်လက်ကြောပေါ်အကျမ်းမာရေးလှုပ်သား
ကျွန်တော်တို့ရဲ့ဆေးရည်ဌာနကတီအက်ရှစ်ဘလူးနဲ့နယ်လှည့်ကျောပေါ်အိတ်ချမ်းမှာရေလုံသားဖွဲ့တို့ကလက်ရှိကွင်းစင်ကုသပေးနေပါတယ်။အဲ့ဒီဒေသဟာဝတ်သက်ယောဂာနဲ့ပတ်သက်လို့အခုနှစ်မှာတော့ဖြစ်ပွားမှုအများဆုံးလည်းဖြစ်ပါတယ်။လေအေကပေါင်းဆောင်တဲ့ချီဘီစစ်တပ်ကတင်းစီထားတဲ့လယ်မြေတွေကိုမူလပိုင်ရှင်တွေကိုပြန်ပေးဖို့ရခိုင်ပြည်နယ်ကြောက်တော်မြို့မှာ လေသမားနေရခန့်ကစက်တင်ဘာလ16ရက်နေ့ကစနပြတောင်းစုခဲ့ကြပါတယ်။ကြောက်တော်မြို့နယ်တောင်းတောင်ရိုးလမ်းမတော်ညောင်ပင်လနဲ့ပိန်းနေချောင်းစတဲ့ကျေးရွာတွေကလေသမားတရာကျော်ပိုင်ဆိုင်တဲ့လေမြေအေကပေါင်း1000ကျော်ကိုထောင်960ခုနှစ်နောက်ပိုင်းမှာစကခါကိုတတ်မှတ်အပါအဝင်အမှတ်3000က3000လေး3000ချောက်တည်ရင်တွေကတင်းယူခဲ့တာဖြစ်တယ်လို့လေသမားတွေကပြောပါတယ်။ အဲ့ဒီလယ်မြေတွေဟာရော့ကျေးပေးပြတာဖြစ်တဲ့အတွက်ပြန်ပေးဖို့အစီအစဉ်မရှိဘူးလို့ကကွယ်ရေးဝန်ကြီးဌာနဒုဝန်ကြီးဘိုချုံမြင့်နယ်ကမကြာသေးမီကအမျိုးသားလွှတ်တော်မှပြောဆိုခဲ့ပါတယ်။ဒုဝန်ကြီးဘိုချုံမြင့်နယ်ရဲ့ဖြေကြားချက်ဟာမြေပြင်အခြေအနေနဲ့ကွဲလွဲနေပြီးတင်းစင်းထားတဲ့လယ်မြေတွေကိုအရင်ကလယ်သမားတွေကိုတီးစားလုပိုင်ခွင့်ပေးထားပေမဲ့အခုခါမှာတော့စစ်တပ်နဲ့နှိစက်တဲ
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။လက်ရှိသွားနေတဲ့ငင်းချင်းလုပ်ငန်းစဉ်မှာအလုံးပါဝင်လာနိုင်ဖို့တနိုင်ငံလို့အပြစ်ခတ်ရစေးရေးစာချုပ်မှာလက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကင်တပ်ဖွဲ့၁၀ဖွဲ့ NCAS EAO ကဆုံးဖြတ်ချက်ချထားပါတယ်။လက်ရှိတိုင်းသာလက်နက်ကင်တပ်ဖွဲ့တွေမှာအပြစ်မရရသေးတဲ့ UNFC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ FPNCC အုပ်စုတွေရှိနေပါတယ်။ဒီအုပ်စုတွေကိုဘလို့သဘောတူညီချက်တွေနဲ့အကောင့်ထဲပေါ်သွားမှာပါလဲ။နမ်ဟောမ်ကလည်းစူးစီးတင်ဆက်ပေးထားပါတယ်
။တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့23ဖွဲ့ရှိတဲ့နေရာမှာ10ဖွဲ့ကအပြစ်ရထားပေမဲ့ကျန်17ဖွဲ့ကအပြစ်ရလက်မှတ်ရေးထိုးထားတာမရှိသေးပါဘူး။သူတို့တွေပါဝင်လာနိုင်အောင်အပြစ်ရတပ်ဖွဲ့တွေရဲ့ NCAS EAO ရဲ့ထိပ်သီးညီလာခံတတိယအကြိမ်မှာချမှတ်ထားတာတွေရှိတယ်လို့ပြောရေးဆိုခွင့်ရှိသူဖြစ်တဲ့ကရင်အမျိုးသားအစည်းအရုံး KNU ခေါင်းဆောင်ပိုင်းဖြစ်သူပတူစောကွယ်ထူးရင်းကပြောပါရယ်
။ကျွန်တော်တို့ဒီတနင်္ဂနွေပြစ်ခတ်တက်ခမှုရဆဲသဘောတူစာချုပ်ထဲမှာလက်မှတ်မရေးထိုးထားသေးတဲ့အဖွဲ့တွေလည်းဒီငင်းချိုင်းလုံအစီမှာပါလာနိုင်ဖို့အတွက်ကျွန်တော်တို့ဘယ်လိုဆောင်ရွက်သွားမလဲဆိုတဲ့လုံအစီတွေချထားပါပဲ။ဒီနေရာမှာကျွန်တော်တို့ရဲ့တိုင်းရင်းသားတွေပူးပေါင်းဆောင်ရွက်မှုကဒီငင်းချိုင်းလုံအစီအပေါ်မှာအခြေခံပြီးလုပ်အောင်မှာဖြစ်တဲ့အတွက်ကြောင့်သူတို့တို့လည်းဆက်သွယ်ပူးပေါင်းဆောင်ရွက်မှုကိုဆောင်ရွက်သွားဖို့ကျွန်တော်ဆုံးဖြတ်ပါရယ်။
အပြစ်မရသေးတဲ့ UNFC ကိုတော်လကောင်တိုက်ပွဲဝင်နေတဲ့ FPNCC အဖွဲ့ဝင်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကိုတော်လကောင်တွားရောက်တွေ့ဆုံဖို့ KNU ကောင်းဆောင်ဗိုလ်ချုပ်ကြီးမူသူစေဖို့ကိုရိုင်ဦးဆောင်ဖို့စက်တင်ဘာလ၈ရက်ကနေ၁၇ရက်နေ့အထိကျင်းမိုင်မြို့မှာကျင်းပတဲ့ NCAS EAO ကဆုံးဖြတ်ထားပါတယ်အမြန်ဆုံးလက်တွေ့အကောင့်ထဲပေါ်နိုင်အောင်မှန်ကြရညီလာခံတို့လိုတိုင်းနာလက်နက်ကင်တပ်ဖွဲ့အလုံးပါဝင်တဲ့ညီလာခံကြီးအမြန်ဆုံးခေါ်ယူဖို့လည်းရှိတယ်လို့ NCAS EAO ရဲ့ပြောရေးဆိုခွင့်ရှိသူချင်းအမျိုးသားတပ်ဦး CNF ဥက္ကဋ္ဌပူစင်ကျုံးကပြောပါတယ
်ကျွန်တော်တို့ကဒီကနေ့ NCA ထူထားတဲ့အဖွဲ့နဲ့ NCA မထူထားတဲ့အဖွဲ့တွေကြားထဲမှာကျွန်တော်တို့ဘုံသဘောထားရည်ချက်တွေကျွန်တော်နှိမ့်နိုင်လို့ရအောင်ဘုံလုံငန်းစင်တွေချမှတ်လို့ရအောင်ဒီညီလာခံတရားကိုတော့အမြန်ဆုံးကျင်းပတင်တယ်လို့ဒါရီဟာကျွန်တော်တို့ငင်းချိုင်ဖြစ်စဉ်ကိုချောမွေ့စေရတဲ့ကျွန်ရက်လက်ကောင်းတွေရဖို့ရအတွက်ဒီအစီအွေကြီးရတယ်ကျွန်တော်ဆုံးဖြတ်ခဲ့တဲ့
ဝါပီသွေးစီညီညွတ်ရေးတပ်မတော် UWSA ဦးဆောင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့က NCA လမ်းကြောင်းဟာအလုံမဖြစ်တဲ့အတွက်တခြားနီလာနဲ့သွားလို့ရတယ်လို့ဆိုပေမဲ့
နိုင်ငံရေးညီမှန်းချက်စစ်မှန်တဲ့ Federal Democracy ပြည်ထောင်စုတည်ဆောက်လိုတဲ့ညီမှန်းချက်တွေအတူတူပဲဖြစ်တယ်လို့ဘဒိုစော့ကွယ်ထူးဝင်းကပြောပါရယ် NCA အပြည့်ရလက်နက်ကိုင်အဖွဲ့အစည်းများထိပ်တီးခေါင်းဆောင်အစည်းအဝေးမှာလက်နက်ကိုင်အဖွဲ့အားလုံးငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်လာရေး PPST အဖွဲ့ဝင်တွေကိုပြန်လည်ဖွဲ့စည်းရေးနဲ့အမျိုးသမီးထု30ရာခိုင်နှုန်းပါဝင်နိုင်ရေးအတွက်ဆုံးဖြတ်ခဲ့ကြပါတယ်
ဆက်ပြီးတော့တအံ့အမျိုးသားလူမျိုးရေးတပ်မတော် PSLF TNLA ကဖမ်းဆီးထားတဲ့ရှမ်းတိုင်းရင်သူနမ်မိုဟောင်ကိုအမြန်ဆုံးပြန်လွတ်ပေးဖို့နမ်ခန်ဒေသခံ1000နီးပါးကစက်တင်ဘာလ18ရက်နေ့မှာဆန္ဒထုတ်ဖော်ခဲ့ပါတယ်။နမ်မိုဟောင်ကိုဖမ်းဆီးခေါ်ဆောင်တဲ့လောက်ရဟာလူခွင့်ရေးချိုးဖောက်မှုတစ်ခုလို့ရှုမြင်မှုတွေရှိတယ်လို့ TNLA ဘက်ကတော့ပြစ်မှုကျူးလွန်လို့အရေးယူထားတာဖြစ်တယ်လို့ထုတ်ပြန်ထားပါတယ်။အမည်ရဲ့စူးစီးချက်ကိုနိုင်ကွန်းအိမ်ကတင်ဆက်ပေးထားပါတယ်။
နန်ခမ်းမြို့ကအမျိုးသမီးနမ်မိုဟွန်လူမျိုးရေးအတွက်ဆန္ဒပြတောင်းဆိုခဲ့တယ်လို့ဆန္ဒထုတ်ပေါ်ရမှာပါဝင်ခဲ့တဲ့လူငယ်များကွန်ရက်နန်ခမ်းမြို့ကစိုင်းသိန်းရွှေကပြောပါတယ
်ဒီဆန္ဒပြရတဲ့ရချက်ကတော့ဒီနမ်မိုဟွန်လူမျိုးရေးအတွက်ကအတိအကပေါ့နော်နောက်တစ်ခုကဒီလိုအကြမ်းဖက်ပြီးတော့ဖန်ဆီးခေါ်ဆောင်သွားတယ်ဟာဘယ်နဲ့နဲ့တိုင်ကမှနောက်နောက်အဲ့လိုမျိုးအလားတူမဖြစ်အောင်ကျွန်တော်ဆန္ဒပြဖြစ်သွားတာပါ
ပြီးခဲ့တဲ့ဩဂုတ်လ18ရက်နေ့က TNL လက်နက်ကင်ဖွဲ့ကနေလာရောက်ဖန်ဆီးခေါ်ဆောင်သွားခဲ့တာပါနမ်မိုဟုံကိုခဏိသည့်လှုပ်ပေးခြင်းမရှိသေးဘူးလို့အမဖြစ်သူနမ်မိုခန်းကဆိုပါတယ်
ဒီလိုမြန်ဆန်မှုပေးစုစင်တာပေါ့ဒီကတော့သူတပင်းမှလည်းဟိုအစမကတာနေတော့ပြီးတော့ဆယ်တန်းပြတ်နေတဲ့တရားလည်းကျွန်တော်တို့ကလည်းအမျိုးမျိုးလိန်ထားရတာပေါ့နော်ကျွန်မညီမမအပြစ်မရှိမရှိတဲ့နေ့ပြီးတော့ဆန်းတာကျွန်တော်တို့ရဲ့သူ့ဆရာမရေးတယ်ဒါဆိုရင်ဒီတလားတော့ကြည့်သွားရဆိုတော့တို့များနေလည်းတော့ပြန်မတထားလဲဆိုတော့ကျွန်တော်တို့မကြည့်ဘူးဆိုတော့ဆက်တယ်မရအောင်
TNL လက်နက်ကန်ဖွဲ့ကနမ်မိုဟုံကိုသူ့ရဲ့နေအိမ်မှာလာရောက်ဖမ်းဆီးသွားတာဖြစ်ပြီး TNL ကကောက်ခွန်ဝန်ထမ်းတွေတာဝန်ထမ်းဆောင်နေစဉ်အပြင်းနဲ့ထိခတ်တေဆုံးတဲ့အထိတာဝန်ဝတ်တွေနှောက်ရှက်ခဲ့တဲ့အတွက်ဖမ်းဆီးထိန်းသိမ်းခဲ့ပြီးရစရာကြီးဥပဒေပုံမှန်333နဲ့အမှုဖွဲ့ရင်းယူထားတယ်လို့တန်းလက်နက်ကန်ဖွဲ့ကလည်းစက်တင်ဘာလ3ရက်နေ့မှာထုတ်ပြန်ထားပါတယ်အမျိုးသမီးတွေကိုဖမ်းဆီးခေါ်ဆောင်တဲ့လောက်ရဟာလူခွေရေးချိုးဖောက်မှုတခုလို့ SNLD ပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်နန်းဆန်းဆိုင်အေးကဆိုပါတယ
်ဒီအမျိုးသမီးကဟိုစစ်သမီးလည်းမဟုတ်ရိုးရိုးတမန်အမျိုးသမီးနောက်ပြီးတော့ကလေးအမေကလေး၃ယောက်အမေဆိုတော့တူမှာပို့ပြီးတော့ထိခိုက်နေတာဆုံးရှုံးမှုများတယ်သူ့ကိုဒီလိုမျိုးဖမ်းလိုက်တဲ့အတွက်ကြောင့်ပြီးတော့စစ်မှတ်ဖြစ်ပွားတဲ့နေရာမှာအမျိုးသမီးကိုခေါ်သွားတယ်ပြီးတော့အရက်ရှည်ထိန်းသိမ်းထားတယ်ဒါဆိုအမျိုးသမီးအခွင့်ရေးရလူအခွင့်ရေးအလုံးတို့အကုန်လုံးချိုးဖောက်တယ
်။နမ်မိုဟုံကိုအများဆုံးပြန်လှုပ်ပေးဖို့အမျိုးသားပြန်လည်သိမ်းမြေးရေးနဲ့ငင်းချမ်းရေးပူဟုဌာနအပြင်လူငယ်များကွန်ရက်နန်းခမ်းမျိုးရှမ်းလူငယ်ကွန်ရက် TYN ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ် SNLD တို့ကလည်းထုတ်ပြန်ချက်တွေတည်တည်ထုတ်ပြန်တောင်းဆိုထားပါတယ်ခင်ဗျာ။
အခုဆက်ပြီးသတင်းကျဉ်းချက်ကိုနားဆင်ကြရမှာပါရှင်။
ရှမ်းပြည်နယ်မူဆယ်ခရိုင်ကျူကုတ်ပန်ဆိုင်ဒေသအတွင်းမြန်မာနိုင်ငံဘက်ချမ်းထဲမှာတရုတ်နိုင်ငံဘက်ကအာဏာပိုင်တွေကကွန်ကရစ်တတိုင်းနေတိစောက်နေတယ်လို့ဒေသခံတွေကပြောပါတယ်။ထိုင်းမြန်မာနယ်စပ်ကမဲလအူးကရင်ဒုက္ခတဲ့စခန်းမှာရေကြီးမြေပြုံမှုကြောင့်လူသေဆုံးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီနာ
။ဒါကတော့ BNI ဝိုင်းတော်သားတွေတင်ဆက်တဲ့တရင်သတင်းလွှာကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေပုံမှန်2မှာဗဟိုအစိုးရရဲ့အုပ်ချုပ်ရေးကဏ္ဍနဲ့ပြည်ထောင်စုဥပဒေတွေကိုအကောင့်ထည့်ဖော်ရေးနဲ့ပတ်သက်လို့ပြဋ္ဌာန်းထားပါတယ်။အုပ်ချုပ်ရေးကဏ္ဍမှာသမ္မတဒုတိယသမ္မတဝန်ကြီးအဖွဲ့နဲ့တခြားသောအမေရိကန်ပြည်ထောင်စုအစိုးရအစိတ်အပိုင်းများပါဝင်ပါတယ်။ဒီပုံမှန်2ဟာသမ္မတကိုအနှင်းထားတဲ့အာဏာရက်တွေကဘာတွေဆိုတာကိုရေးထွက်ပြထားပြီးသမ္မတကိုအုပ်ချုပ်ရေးကဏ္ဍရဲ့အကြီးအကဲအဖြစ်အသိမှတ်ပြုထားပါတယ်။ဒါအပြင်နိုင်ငံတော်အကြီးအကဲနဲ့အစိုးရအကြီးအကဲအဖြစ်လည်းသတ်မှတ်ပေးထားပါတယ်။သမ္မတနဲ့ဒုတိယသမ္မတတို့ကို Electoral College လို့ခေါ်တဲ့ရွေးချယ်တင်မြှောက်ရေးအဖွဲ့ကတဆင့်ဘလို့ရွေးချယ်ရမယ်ဆိုတာကိုဒီပုံမှန်နှစ်မှာရှေးဥစွာဖော်ပြထားပြီးနောက်အခါမှာပြင်ဆင်ချက်၁၂နဲ့မွမ်းမံပြုပြင်ခဲ့ပါတယ်။သမ္မတဟာအမေရိကန်ပြည်ထောင်စုလက်နက်ကိုင်တပ်ဖွဲ့များရဲ့ဦးစီးချုပ်လည်းဖြစ်ပါတယ်။သမ္မတဟာအထက်လွှတ်တော်အမတ်3ပုံ2ပုံရဲ့အကြံပြုချက်နဲ့သဘောတူညီချက်အရစာချုပ်စာရမ်းများချုပ်ဆိုနိုင်တဲ့အာဏာရှိပါတယ်။ဗဟိုအစိုးရကိုစီမံခန့်ခွဲဖို့ကွန်ဂရက်ရဲ့သဘောတူညီချက်အတိုင်းဗဟိုအစိုးရရဲ့ယာရုအလုံးကိုခန့်အပ်ရပါတယ်။ တရားဥပဒေတွေကိုသစ္စာရှိစွာအကောင့်ထဲပေါ်ရဲဆိုတာကိုသမ္မတကစောင့်ကြည့်ဖို့လိုအပ်ပါတယ်။ပြည်ထောင်စုအခြေအနေကိုသမ္မတကကွန်ဂရက်စ်လွှတ်တော်ကိုအစီရင်ခံတင်ပြပြီးနိုင်ငံတော်အတွက်လိုအပ်ပြီးလက်တွေ့ကြတဲ့ထောက်ခံမှုတွေကိုလည်းတင်ပြရပါတယ်။သမ္မတဟာအထူးအခြေအနေများမှာကွန်ဂရက်စ်လွှတ်တော်ကိုခေါ်ယူကျင်းပခြင်းဆိုင်းငံ့ရွှေ့ဆိုင်းခြင်းတွေကိုပြုလုပ်နိုင်ပါတယ်။ဒီပုံမှန်2ရဲ့အခန်း4မှာတော့သမရနဲ့ပြည်ထောင်စုဆိုင်ရာတခြားသောအရာရှိကြီးများကိုတာဝန်ကဖယ်ရှားမဲ့ကိစ္စနဲ့ပတ်သက်ပြီးပြဋ္ဌာန်းထားပါတယ်။သမရတဦးဦးကိုနိုင်ငံတော်တစ္ဆာဖောက်မှုလက်စားမှုသို့မဟုတ်တခြားပြစ်မှုကြီးပြစ်မှုသေးများမှားယွင်းတဲ့ပြုမှုလှုပ်ဆောင်ချက်များအတွက်တရားစွဲဆိုနိုင်ပါတယ်။သမရကိုတရားစွဲမယ်ဆိုရင်တရားစွဲဆိုမဲ့ပုံမှန်ကိုအောက်လွှတ်တော်ကိုယ်စားလှယ်အများစုကရှေ့ဦးစွာအတည်ပြုရမှာဖြစ်ပါတယ်။အဲဒီနောက်အထက်လွှတ်တော်ကဆက်လက်ပြီးတရားရုံးပုံတံတန်းဖွဲ့စည်းဆောင်ရွက်ကြရမှာဖြစ်ပါတယ်။ပြစ်မှုထင်ရှားစီရင်ဖို့သုံးပုံနှစ်ပုံကမဲပေးဆုံးဖြတ်ဖို့လိုအပ်ပါတယ်။ဆိုလိုတာကသမ္မတနဲ့အမေရိကန်ပြည်ထောင်စုရဲ့အရာရှိတွေဟာကွန်ဂရက်စ်လွှတ်တော်နဲ့အမေရိကန်လူထုကိုတာဝန်ခံရတယ်ဆိုတာပြသခြင်းပဲဖြစ်ပါတယ်။သမ္မတရဲ့အရေးကြီးဆုံးတာဝန်ကိုတော့သူ့ရဲ့ကျန်းသစ္စာကြိမ်ဆိုတဲ့အထက်မှာဖော်ပြထားပါတယ်။သမ္မတတိုင်းဟာအမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံကိုထိမ့်သိမ်းကာကွယ်ခုခံဖို့ကိုယ်စွမ်းညံစွမ်းရှိသမျှဆောင်ရွက်ပါမယ်လို့ကျန်းသစ္စာကြိမ်ဆိုဖို့လိုအပ်ပါတယ်။ဒီနေ့အဖြစ်ဖွဲ့စည်းပုံရေးဆွဲသူလည်းဖြစ်ဒုတိယမြောက်သမ္မတလည်းဖြစ်တဲ့ဂျွန်အဒမ်စ်ပြောခဲ့တဲ့အတိုင်းလူတို့ရဲ့အစိုးရမဟုတ်ဘဲတရားဥပဒေများရဲ့အစိုးရသာဖြစ်တယ်ဆိုတာကိုအခိုင်အမာပြုထားပါတယ်ဆိုတဲ့စကားနဲ့အညီဖန်တီးထားခြင်းဖြစ်ပါတယ်ရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဝကိုတင်ပြလို့ပြီးပါပြီ။
တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဘော်မဟုတ်တဲ့အကြောင်းထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာ VOA အမေရိကန်အတန်ကနေအခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုမနေ့7နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာလည်းဖြစ်ပါတယ် VOA မြန်မာပိုင်းကတောက်ကြနေမနေ့ခင်းအစီအစဉ်တွေကိုနားဆင်နေကြရတာပဲဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။ကုလသမဂ္ဂဒေမူဂျိုအန်တိုနီယိုဂူတရက်စ်ကရိုက်ဒါသတင်းတော်တွေကိုသူတို့လုပ်ငန်းလုပ်တာတွေထောင်ချထားတာဟာလက်ခံနိုင်ပွင့်မရှိဘူးလို့ယုံကြည်တဲ့အကြောင်းအဲဒီလိုမဖြစ်သင့်ဘူးဆိုတာကိုသူအနေနဲ့လည်းနဲ့ယုံကြည်ပြီးအစိုးရအနေနဲ့သတင်းတော်တွေကိုပြစ်ဒဏ်ကင်းလွတ်ခွင့်ပေးနိုင်ပြီးတော့ဖြစ်နိုင်တဲ့များအများဆုံးပြန်လွတ်ပေးမယ်လို့မျှော်လင့်နေကြောင်းဂျာတာဘရီနီကကုလသမဂ္ဂမှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။ရိုက်ဒါသတင်းတော်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုဂျိုဆူဦးတို့ဟာဒဂိုင်းမီနယ်မြောက်ပိုင်းမှာဖြစ်ပျက်ခဲ့တဲ့ခြေနေတွေကိုသတင်းဆောင်မှရေးသားဖို့အတွက်အသေးစိတ်စုံစမ်းသတင်းလိုက်နေရင်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကအဖမ်းခံရပြီးတော့စက်တင်ဘာလ3ရက်နေ့မှာထောင်ဒဏ်9နှစ်စီချမှတ်ခံထားရတာဖြစ်ပါတယ်။ရိုဝင်းညာတွေမြန်မာနိုင်ငံကိုလုံခြုံစိတ်ချစွာဘယ်လိုပြန်ပို့နိုင်မှုလုပ်နိုင်မလဲဆိုတာကိုနီလန်းရှာကြားမယ်ကြောင်းရိုဝင်းညာပြဿနာတွေအစိုးရရဲ့ဆောင်ရွက်ချက်တွေကလုံလောက်မှုမရှိဘူးလို့မြင်တဲ့အကြောင်းစစ်တပ်ကလည်းသူတို့မှာတာဝန်ရှိတယ်ဆိုတာကိုလက်ခံမယ်လို့မြင်တဲ့အကြောင်းနဲ့သတင်းတော်တွေကိုဖန်ဆီးထောင်ချတဲ့ကိစ္စကိုလည်းဒေါန်ဆန်းစုကြည်ကမူအားဖြင့်လက်ခံထားတာကတကယ်ပြဿနာဖြစ်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကဂျာတာဘရီနီသတင်းစာရှင်းလင်းပွဲတွင်ပြောပါရယ်ဒါကြောင့်လောလောဆယ်မှာမြန်မာနိုင်ငံနဲ့ဆက်သွယ်မှုဆိုင်ရာပြဿနာရှိနေပြီးသူတို့ပြောနေတာတွေကိုဘယ်သူကမှနားမလဲတယ်လို့ကိုဘကပြောတာတွေကိုလည်းသူတို့မကြားဘူးလို့သံတမန်ကြီးဟေလီကပြောပါရယ်မြန်မာနိုင်ငံကိုနှစ်ရက်ကြာလာရောက်သွားတဲ့ဒီနိုင်ငံသားဝန်ကြီးဂျယ်ရမီဟန့်ကစကန်ရင်းနဲ့ပတ်သက်ပြီးဆိုးရွားရက်စက်တဲ့လုပ်ရက်ကျူးလွန်သူတွေကိုတရားဥပဒေနဲ့အညီအရေးယူအပြစ်ပေးဖို့နဲ့အဲ့လိုဖြစ်မလာဘူးဆိုရင်နိုင်ငံတကာရာစုတရားခွင်ရုံး ICC မှာလွှဲပြောင်းစစ်ဆေးတာအပါအဝင်လုံးဆောင်နေတဲ့တခြားနိုင်ငံတွေကိုရှာဖွေရမယ်လို့သူခီးစဉ်အဆုံးသတ်ကြာတာပြည်နေကပြောပါတယ်။အမေရိကန်ပြည်ထောင်စုနီဘရာစကာပြည်နယ်အိုမဟာမြို့ကဒုက္ခသည်တွေပေးထားတဲ့တိုက်ခန်းပွဲတွေဟာတန့်ရှင်းမှုမရှိဘဲခြေနေသိဆိုးနေတဲ့အတွက်အဲ့ဒီမှာနေထိုင်တဲ့မြန်မာနိုင်ငံကဒုက္ခသည်900လောက်ကိုနေရာသစ်ပြောင်းပေးနိုင်ဖို့လူမှုဖလုံရေးအဖွဲ့တွေကလှုံ့ဆော်နေကြပါတယ်ခင်ဗျာ။
တိတ်တရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာပါအခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်ညနေဘက်ထုတ်လွှင့်မဲ့6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်ကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေအတံလွှင့်ပေးမှာပါ VOE ကိုအားပေးနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာကတောတာစီများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးမင်္ဂလာရှိသောနေ့တင်မှာရွှေလန်းချမ်းမြေကြပါစေကျွန်တော်ဆက်မှုပြပါခင်ဗျာ
This program has come to you from the Voice of America, Washington.